Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA အမေရိကန်တန်ရဲ့2024ခုနှစ်စက်တင်ဘာလ4ရက်ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိအမေရိကန်ပြည်အစုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်
။ဂါဇာပြည်ရဲ့ရေစုပ်ပြူချက်တက်ကိုအီဂျစ်ကာတာတို့နဲ့ရေးဆွဲနေတယ်လို့အမေရိကန်သမ္မတအင်ဂျီရောကပြောပါတယ်။ယူကရိန်းနိုင်ငံပေါ်တော်ဗာမြို့ကိုရုရှားကဒုံးကျည်နဲ့ပစ်ခတ်လို့လူ52ဦးထက်မနည်းသေဆုံးခဲ့ပါတယ်။ရိုင်ဂျာဒုက္ခသည်တွေရေကိစ္စဆွေးနွေးဖို့ရခိုင်ဒေသကိုထိန်းချုပ်ထားတဲ့ EA အရခတ်တပ်တော်နဲ့ဆက်သွယ်လုပ်ရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဌာနအကြီးအကဲကပြောပါတယ်
။အမေရိကန်သမ္မတရွေးကောက်ပွဲတမတ်တမတ်ချမှုပါတီချင်းနှစ်ရလုံးကစိုးရင်ကျဲရှိနေကြတဲ့အကြောင်းအစ္စရေးဒဇာကန်6ဦးတပ်ဖြတ်ခံရမှုကြောင့်ရိုက်ခတ်တရားမှုစတဲ့နိုင်ငံတကာသတင်းဆောင်မတွေကိုတော့သတင်းတွေပြီးမှအရင်ဆုံးနှာစင်ချစ်ရှုချက်ရပါမယ်။ဒီနောက်မှာတော့မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ကိုအကြမ်းဖက်အဖွဲ့ချိန်ညာချက်ပေါ်တုတ်ပြန်ချက်ဘိုးဘန်အတွန်းနှုတ်မြင်လာကြောင်းသိရမှုစတဲ့မြန်မာဆိုင်ရာသတင်းဆောင်မတွေကိုလည်းကြားကြရမှာပါအပတ်စဉ်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးအကြောင်းတိကောင်းစီရန်နဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်အခုတော့ဥတည်မောင်တန်းကသတင်းတွေပြောပြပေးပါမယ်ရှင်
ဂါဇာကဆက်တလကြောင့်စစ်ပွဲဆုံးသတ်ဖို့အတွက်အစ္စရေးနဲ့ဟာမတ်စ်ကြားသဘောတူညီချက်တည်းရရှိအောင်အီဂျစ်ကာတာနိုင်ငံတို့နဲ့အပြည့်အဝအစုပြုချက်တည်းရေးဆွဲနေတယ်လို့အမေရိကန်သမ္မတအင်ဂျီရောကပြောလိုက်ပါတယ်။အမေရိကန်တရားအပေါင်းဝင်ဒဇာက6ဦးကိုဟာမတ်စ်ကတပ်ဖြတ်လိုက်တာဟာဆွေးနွေးပွဲမှာသဘောတူညီချက်အရင်းစလိုရဖို့အရေးကြီးတာကိုပြနေတယ်လို့အမေရိကန်အမျိုးသားလူမျိုးရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကပြောပါတယ်။တကယ်လို့အစုပြုချက်အသစ်ကိုလက်မခံဘူးဆိုရင်ဘာဖြစ်လာမလဲဆိုတာကိုတော့ဂျွန်ကာဘီကမပြောပါဘူး။အစ္စရေးကဂါဇာနဲ့ဆက်တလျှောက်မှာအစ္စရေးစစ်တပ်ဆက်လက်ထားရှိမဲ့ရည်မှန်းချက်ကိုမပြောင်းနိုင်ဘူးလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသာယာဟုကပြောထားပါတယ်။ဒါပေမဲ့အပြည့်ရသဘောတူညီချက်ပထမအဆင့်မှာဖီလာဒယ်ဖီကော်ရီဒေါ်အပါအဝင်လူနေထူထပ်တဲ့နေရာတွေကနေအစ္စရေးတပ်တွေကိုရုပ်သိမ်းဖို့တော့အစ္စရေးကသဘောတူထားပြီးဖြစ်တယ်လို့ဂျွန်ကာဘီကဆိုပါတယ်။သဘောတူညီချက်ရဖို့နာသာယာဟုကိုတောင်းဆိုတဲ့ဆန္ဒပြပွဲတွေအစ္စရေးနိုင်ငံအနှံ့မှာဖြစ်ပွားနေပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဂျွန်ကာဘီကမှတ်ချက်မပေးဘဲအစ္စရေးပြည်သူတွေကသူတို့ဘာသာစကားပြောကြပါလိမ့်မယ်လို့ပြောပါတယ်။ယူကရိန်းမြို့ပေါ်တာဗာကိုရုရှားကအင်္ဂါနေ့မှာဒုံးကျည်နဲ့ပစ်တဲ့အတွက်လူအနည်းဆုံး52ယောက်သေဆုံးခဲ့ပြီးရာချီဒဏ်ရရှိသွားခဲ့ပါတယ်။ဒါဟာနှစ်နှစ်ခွဲအတွင်းမှာသေပြောက်အများဆုံးတိုက်ခိုက်မှုတွေတဲကတစ်ခုလည်းဖြစ်ပါတယ်။စီးရေးဆိုင်ရာဆက်သွယ်ရေးတင်နှံကြောင့်အဆောက်အဦလည်းတစ်စိမ့်တစ်ပိုက်ပျက်စီးသွားခဲ့တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီဇယ်လန်စကီကပြောကြားပါတယ်။အချက်ပေးတဲ့အကြမ်းသာကြောင့်လူတွေကဘုံကွာနေရစီအသွားမှာဒုံးကျည်တွေထိမှန်ခဲ့တာဖြစ်တယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဘုံနူးတွေကစပြီးဝါနဲ့ချီကွဲပွဲနေ့3ရက်အမှတ်ထားကြောင်းပေါ်တာဗာအုပ်ချုပ်ရေးမှူးဖီလစ်ပရိုနင်ကကြေညာပါတယ်။စီးရေးကူတွေကိုမြန်မြန်ပို့ပေးဖို့တပ်ရက်ဇယ်လန်စကီကအနောက်ကမိတ်ဆွေတွေကိုထောက်မှန်ပြီးပြောကြားလိုက်ပါတယ်။ဒုံးကျည်တွေနဲ့လေကြောင်းရကာကွယ်ရေးစနစ်တွေကိုယူကရိန်းကလိုအပ်နေပါတယ်။ပို့ဖို့နောက်ကျနေတဲ့နေ့ရက်တိုင်းအသက်တွေပို့လို့ဆုံးရှုံးနေရပါတယ်လို့ Telegram လူမှုစာမျက်နှာမှာဇယ်လန်စကီကအင်္ဂလိပ်လိုရေးပါတယ်။ကူညီထားတဲ့လက်နက်တွေနဲ့ရုရှားနိုင်ငံအတွင်းပိုင်းကိုမတိုက်ခိုက်ရဆိုတဲ့ကတ်သတ်ချက်တွေကိုဖြေလျှော့ပေးဖို့လဲမာဗိတ်တွေကိုသမ္မတဇယ်လန်စကီကတောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးနယူးယောက်ရဲ့ရခိုင်ဒုတိယရုံးအဖွဲ့ကြီးကဲကိုတရုတ်အစိုးရရဲ့ရှုတ်ဝက်အလုပ်လုပ်ပေးနေသူအဖြစ်တရားစွဲဆိုလိုက်ပါတယ်။ယခင်အုပ်ချုပ်ရေးမှူးအန်ဒရူးကိုမွန်နဲ့လက်ရှိအုပ်ချုပ်ရေးမှူးကေဒီဟိုခူးတို့ရဲ့ရုံးအဖွဲ့မှာဒုတိယအကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့သူလင်ဒစ်ဆန်ကိုဖက်ဒရယ်အစိုးရရှေ့နေတွေကအင်္ဂါနေ့မှာတရားစွဲဆိုလိုက်တာပါ။သူခင်ပိုခရစ်ဟူကိုတော့ငွေမဲခွာချမှုဗန်ချက်နဲ့လိန်လယ်မှုတွေနဲ့စွဲဆိုထားပါတယ်။နယူးယောက်မြို့လောင်းအိုင်လန်အရက်ဒေါ်လာ3,000ကျွဲတန်သူတို့နေအိမ်မှာအင်္ဂါနေ့မနေ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်။မလုံသိင်္ဂါရကိုလုံမှုနဲ့လင်ဒါဆန်ကို2023မတ်လကအလုပ်ထုတ်ခဲ့တယ်လို့နယူးယောက်ပြည်နယ်လက်ရှိအုပ်ချုပ်ရေးမှူးရုံးကပြောပါတယ်။နယူးယောက်ပြည်နယ်တာဝန်ရှိသူတွေနဲ့ထိုင်းမှာအစိုးရကိုယ်စားလှယ်တွေဆက်သွယ်လို့မရအောင်တရုတ်ရရှိတွေရဲ့တောင်းဆိုချက်အရမစ်လင်ဒါကပိတ်ဆို့ထားခဲ့တယ်လို့ဖက်ဒရယ်အစိုးရရှိနေတွေကစွပ်စွဲထားပါတယ်။ဒါကြောင့်သူခင်မိုးရဲ့တရုတ်ပြည်ကစီးပွားရေးလုပ်ငန်းတွေမှာအကျိုးဖြစ်ထွန်းခဲ့ပြီးဟဝိုင်းအီမှာဒေါ်လာ1,600,000ကွန်ဒိုနဲ့2024ခုနှစ်ထုတ် Ferrari ကအပါဝင်စင်ကန်ကားတွေကိုသူတို့ဝယ်ယူနိုင်ခဲ့တယ်လို့လည်းဆိုပါတယ
်။ VOA မြန်မာပိုင်းရဲ့မ မနေ့ခင်းစီစဉ်လေးကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါရှင်
။ဗိုလ်ထုမနေ့ရုပ်သံသတင်းတွေကို View A ကဆက်လက်ကြေညာနေပါတယ်။ရွှေကြဒုက္ခတဲ့အရေးကိစ္စကိုဆွေးနွေးဖြေရှာဖို့ရခိုင်ဒေသနယ်မြေတွေကိုထိတ်ချုပ်ထားတဲ့အရက်ခတ်တပ်တော် AA နဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်လို့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနအကြီးအကဲကပြောလိုက်ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့လက်နက်ကိုင်ပဋိပက္ခကထွက်ပြေးလာကြတဲ့ရွှေကြ 8,000 ဝန်းကျင်ဟာမကြာခင်ကဘင်္ဂလားဒေ့ရှ်နိုင်ငံတည်းကိုဝင်လာကြတယ်လို့ Mr. Matt Ohit Hossein ကအင်္ဂါနေ့ကပြောကြားခဲ့တာပါ။ဒါနဲ့ပတ်သက်လို့လာမယ့်2ရက်3ရက်အတွင်းအစိုးရအဖွဲ့အတွင်းမှလေးနဲ့ဆွေးနွေးကြမယ်လို့နိုင်ငံခြားရေးဝန်ကြီးဌာနမှသတင်းတောက်တွေကိုပြောကြောင်းဘင်္ဂလားဒေ့ရှ်တိုင်းရင်းသားပိုင်းသတင်းဌာန BSS ကဆိုပါတယ်။မူအဖြစ်နောက်ထပ်ထွက်ပြေးလာရတဲ့ရိုဟင်ဂျာတွေကိုခိုးလုံခွင့်မပေးဖို့ဘင်္ဂလားဒေ့ရှ်ကဆုံးဖြတ်ထားကြောင်းအဖိလိခံရိုဟင်ဂျာတွေကိုစာနာပါကြောင်းဒါပေမဲ့နောက်ထပ်ဒုက္ခသည်တွေကိုလူသားချင်းစာနာထောက်ထားရေးခိုးလုံခွင့်ပေးဖို့ဘင်္ဂလားဒေ့ရှ်မှာစွာမရှိတော့ပါကြောင်းနိုင်ငံခြားရေးဝန်ကြီးဌာနအကြီးအကဲကပြောပါတယ်။ရိုဟင်ဂျာတွေဆက်မဝင်လာအောင်တားဆီးဖို့အစိုးရကစ조사မှာဖြစ်ပြီးသူတို့ကိုပြန်ပို့တိုင်အောင်အရက်ခတ်တပ်တော်နဲ့ဆက်သွယ်လမ်းကြောင်းဖွင့်ဖို့လိုအပ်တယ်လို့ Mr. Tohit Hossein ကပြောပါတယ်။တရုတ်နိုင်ငံဟာထောက်လိုင်းရေးအတွက်စိုးရိမ်စရာဖြစ်တယ်လို့ New Zealand နိုင်ငံထောက်လိုင်းရေးအဖွဲ့ NZSIS ကအင်္ဂါနေ့မှာထုတ်ပြန်လိုက်တဲ့နှစ်စဉ်အစည်းအဝေးဆောင်မှာသတိပေးလိုက်ပါတယ်။တရုတ်ဟာ New Zealand မှာရှုပ်ထွေးလာအောင်လှည့်ဖြားလှုပ်ဆောင်လာတယ်လို့လည်းအစည်းအဝေးကစွပ်စွဲလိုက်ပါတယ်။နယူးဇီလန်မှာအောက်ခြေရက်ရွာအတိုက်ဝဲအဖွဲ့စည်းတွေရဲ့အသံအစစ်မှမဟုတ်တော့ပဲတရုတ်အစိုးရအသံဖြစ်လာရောက်ရက်ရွာအခြေပြုအဖွဲ့စည်းတွေကိုတရုတ်ကအသုံးချလာတာကိုလည်းစီးရင်ခါစားကဖော်ပြပါတယ်တရုတ်ဘာသာစကားနဲ့ထုတ်ဝေတဲ့နယူးဇီလန်ကတရုတ်အတိုင်းဝန်းရဲ့သတင်းစာမှာတရုတ်အစိုးရအပြောမျိုးတွေအတိုင်းပြောလာတာကိုဥပမာပေးထားပါတယ်နယူးဇီလန်ကဒီလိုမျိုးရက်ရွာအခြေပြုအဖွဲ့စည်းတွေဟာတခြားဘလုံးအဖွဲ့စည်းကြီးတွေနဲ့ပေါင်းစည်းထားတယ်လေဘဲကိုဥတီနေတဲ့ရမုံငွေဘဲကလာတဲ့စတာတွေကိုမသိနိုင်ဖြစ်နေတယ်လို့လဲနယူးဇီလန်ထောက်လိုင်းရေးအစိုးရခါစားကဆိုပါတယ်။ဘယ်နိုင်ငံရဲ့ပြည်တွင်းရေးကိုမှတရုတ်ကမနှောက်ယှက်ပါဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Morning ကတော့အင်္ဂါနေ့ကလုတ်တဲ့နေ့စဉ်သတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောကြားသွားပါတယ်။အရင်ကထင်ထားသလိုမဟုတ်ဘဲအီရန်ရဲ့ဒုံးကြီးတွေဟာတိတိကျကျမှန်အောင်မပြစ်နိုင်ဘူးလို့ကြွန့်ကျင်သူတွေရဲ့အစိုးရခါစားအစ်စ်ကဆိုလိုက်ပါတယ်။အီဗီလာတို့ကအစ္စရေးကိုဒရုန်းတွေဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်လအတော်ကြာမှအခုလိုတွေ့ရှိချက်ထုတ်ပြလိုက်တာပါအချင်းမီတာ50ဆဝိုင်းအတွင်းထိမှန်အောင်ပြစ်နိုင်တယ်လို့ကြော်ညာထားတယ်လို့မဟုတ်ဘဲအီရန်ရဲ့အီမတ်ဒုံးကျည်ဟာမီတာ500ဆဝင်းတဲ့ပို့ပြီးစိုးစိုးဝါးဝါထိချက်တွဲခဲ့တယ်ဆိုတဲ့တွေ့ရှိချက်ကို James Martin Center for Non-Proliferation Studies ကသုံးသပ်သူတွေကအီဗီသတင်းဌာနတစ်ခုတည်းကိုပဲအစိုးရခန်းစားနဲ့မျှဝေလိုက်ပါတယ်ဒီရပြစ်လိုက်တဲ့ drone နဲ့ဒုံးကျည်အများစုကို American UK ပြစ်တဲ့ Jordan နိုင်ငံတို့ကပြစ်မှတ်မရောက်မီပြစ်ချနိုင်ခဲ့ကြတယ်လို့ပြောကြပါတယ်။ဘုံတွေတက်လာတဲ့ drone 80ကျော်နဲ့အဝေးထိန်းဒုံးကျည်အနည်းဆုံး6ဆင်းကို American ကပြစ်ချနိုင်ခဲ့တယ်လို့ဆိုပါတယ်။ Iran ပြစ်လိုက်တဲ့ drone နဲ့ဒုံးကျည်တဝက်ဟာပြစ်ခါစားမှာပဲပြက်ကျဒါမှမဟုတ်ပြစ်မှတ်မရောက်ခင်မှာပဲပြက်ကျသွားခဲ့တယ်လို့အမည်မဖော်လိုကြတဲ့ American အရာရှိတွေက AP သတင်းဌာနကိုပြောပါတယ်။အီရန်နဲ့အစ္စရေးကကီလိုမီတာ1000ကျော်ကွာဝေးတာမို့အစ္စရေးကိုတိုက်ခိုက်ဖို့အတွက်အီရန်အတွက်ဒုံးကျည်အစီအစဉ်ကအရေးကြီးလာပါတယ
်ဥတင်ပေါင်းတမရှင်မြန်မာဆန်ရသတင်းဆောင်မတွေမတိုင်ခင်အမေရိကန်နိုင်ငံရေးသတင်းဆောင်မကိုအရင်ဆုံးတင်ပြပါမယ်ရွေးကောက်ပွဲမှန်ကန်ရိုးသားမှုနဲ့ပတ်သက်ပြီးအမေရိကန်အဓိကပါတီကြီးနှစ်ရက်လုံးကဆွေးရိပ်မှုတွေရှိတယ်လို့နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်ထုတ်ဖော်ပြောဆိုထားပါတယ်။အဲ့ဒီချိန်မှာမဲဆန္ဒရှင်တွေမှတ်ပုံတင်တာမဲပေးတာမဲရည်တွက်တာနဲ့တခြားကြီးလေးတဲ့ကိစ္စတွေပေါ်လာရင်လုံလုံလောက်လောက်ဖြေရှင်းပေးတာမျိုးတွေပါဝင်ပါတယ်။ဒါနဲ့ပတ်သက်လို့ Steve Harman သတင်းပေးပို့ထားတာကိုတော့ကိုငိမ့်ချန်းကတင်ပြထားပါတယ်ရှင်။
Republican တွေဟာမဲယုံတွေစီရောက်ဖို့အခွင့်အလမ်းတွေကန့်သက်တာရလက်တွေကိုအတည်ပြုတာမှနှောင့်နှေးအောင်ဂျန်စီလှုပ်ဆောင်တယ်ဆိုပြီး Democratic ကဆွဆွဲထားပါတယ် Republican တွေဘက်ကလည်း Democrat တွေဟာဂျိုတင်မဲတွေကိုပြောင်းလဲတာမဲပေးဆက်တွေကိုပြုပြင်ထားတာမဲပေးခွင့်မရှိသူတွေကိုပေးခိုင်းတာစတာတွေလုပ်တယ်လို့တန်တရားရှိပါတယ် Republican Party သမ္မတလောင်း သမ္မတဟောင်းဒေါ်နယ်ထရမ့်အနေနဲ့လည်း2020ရွေးကောက်ပွဲရှုံးနိမ့်တာကိုပြောင်းလဲဖို့ကြိုးစားတဲ့အတွက်ရာဇဝတ်မှုဆွဲချက်တွေနဲ့ရင်ဆိုင်နေရပါတယ
်။ကျွန်တော်ထင်တာကရွေးကောက်ပွဲဟာမတမာတဲ့ရွေးကောက်ပွဲပါ။ခိုးယူခံရတဲ့ရွေးကောက်ပွဲပါ
။ဒီမိုကရက်တစ်ပါတီသမ္မတလောင်းဒုသမ္မတကမလာဟဲရစ်အနေနဲ့လည်းထရမ့်ဟာရွေးကောက်ပွဲအပေါ်ယုံကြည်မှုကျဆင်းအောင်လှုံ့ဆော်တယ်ဆိုပြီးဆွဆွဲထားပြီးသူကတော့အမေရိကန်ရဲ့အခြေခံမူတွေကိုကင်ဆွဲထားတယ်လို့ကတိပေးပါတယ်။ From the rule
of law တရားဥပဒေအတိုင်းလှုံ့ဆော်တာကနေလွတ်လပ်မျှတတဲ့ရွေးကောက်ပွဲစီတို့ပါ။အဲ့ဒီကနေမှငင်းငင်းငင်းငင်းနဲ့အာဏာလွှဲပြောင်းပေးတာမျိုးပ
ါ။ဘ ਹੁ အစိုးရအေဂျင်စီတွေအနေနဲ့လည်းဇန်နဝါရီလ6ရက်2021အဖြစ်အပျက်ကိုစိတ်ထဲမှာထားပြီးစပွဲတင်လေ့ကျင့်ရေးတွေလုပ်နေပါဗျ။ဇန်နဝါရီ6ရက်တုန်းကထရမ့်ထောက်ခံသူတွေဟာသမ္မတရွေးကောက်ပွဲရှုံးနိမ့်တာကိုမကျေနပ်ဘဲလွှတ်တော်ကိုဝင်စီးခဲ့တာပါ။အခုလိုပြင်ဆင်မှုတွေဟာရွေးကောက်ပွဲမှန်ကန်ရိုးသားမှုကိုပိုအားကောင်းစေဖို့မျှော်လင့်တဲ့အကြောင်း104နှစ်သက်တမ်းရှိပြီဖြစ်တဲ့အမျိုးသမီးမဲဆန္ဒရှင်များအဖွဲ့ချုပ်ကအကြီးအကဲဆယ်လီနာစတီဝတ်ကအခုလိုပြောပါတယ
်
ကျွန်မအထင်ကတော့စောင့်ကြည့်ရမှာပါဘာဖြစ်မလဲဆိုတာကိုစောင့်ကြည့်ပြီးတော့ရေကောက်ပွဲရလဲဘယ်လိုဖြစ်မလဲလူတွေဘယ်လိုထင်တယ်လဲဆန္ဒပြပွဲတွေဖြစ်မလားဆန္ဒပြပွဲတွေကနေအကြမ်းဖက်မှုတွေဖြစ်လာမလားကျွန်မကတော့အကြမ်းဖက်မှုတွေဖြစ်မလားဘို့မျှော်လင့်ပါတယ
်အခုတက်တီတော့စနစ်ကကောင်းကောင်းအလုပ်လုပ်နေပါတယ်လို့ဘ ਹੁ အစိုးရဖက်ဒရယ်ရွေးကောက်ပွဲအထောက်အကူပြုကော်မရှင်ဥက္ကဋ္ဌဘန်ဟော့ဖ်လန်ကပြောပါတယ
် We've had a lot of primaries already both the president
ပနမရွေးကောက်ပွဲတွေအများကြီးလုပ်ပြီးပါပြီဒီနှစ်ထဲမှာပြည်နယ်တွေတဲနှစ်ပါတီလုံးကအကျိုးရွေးကောက်ပွဲတွေပါဒါကြောင့် DRD တဲ့ရွေးကောက်ပွဲတာဝန်ရှိသူတွေအနေနဲ့လေ့ကျင့်မှုတွေအများကြီးရခဲ့ပါပြီဒါကြောင့်နိုဝင်ဘာအတွက်အဆင်သင့်ဖြစ်နေပြီလို့ထင်ပါတယ
် Illinois ပြည်နယ်ရှမ်ပိန်းခရိုင်မှာဆိုရင်လေဒေသဆိုင်ရာ Republican Party က2020ခုနှစ်တုန်းကစာရိုက်ကပို့တဲ့မဲတွေကိုခရိုင်စရေးအရွန်အမွန်အနေနဲ့ဆက်မရေးတွက်ဖို့တရားသူကြီးတဦးကနေတားမြစ်ပေးဖို့ကြိုးပမ်းမှုပါတယ်
။ And he dismissed that claim.
သူကအဲ့ဒီလိုဆွဲဆိုမှုကိုပါလာလိုက်တော့ကျွန်တော်လည်းမဲဆက်ရေးလို့ရခဲ့ပါတယ်။ဒါပေမဲ့သူတို့အဲ့လိုကြိုးပမ်းခဲ့ဘူးပါတယ်။တခြားနေရာတွေမှာလည်းအဲ့လိုကြိုးပမ်းခဲ့တာပါ
။ချိန်ချောက်မှုတွေကြောက်လန့်အောင်လုပ်တာတွေတရားဆွဲဆိုမှုတွေကြောင့်နိုင်ငံတော်ကရွေးကောက်ပွဲတာဝန်ရှိသူတွေစေတနာဝန်ထမ်းတွေထွက်ကုန်တယ်လို့အမွန်ကပြောပါတယ်
It does a disservice and it really
တာမျိုးလို့တော့ကပြဿနာတက်စီပါတယ်ဒီမိုကရေစီရဲ့ရှေ့တန်းမှာရောက်နေတဲ့သူတွေလိုအပ်တဲ့ထောက်ပံ့မှုတွေမရဘူးဆိုရင်ဒီလောက်ကိုလုံနေတဲ့သူတွေကိုစိတ်သက်ကြစေပါတယ
်ပါဝင်ရှင်ပြိုင်တဲ့ကိုယ်စားလှယ်တွေပါတီတာဝန်ရှိသူတွေနဲ့အများပြည်သူကိုစနစ်ဘလို့အလုပ်လုပ်တယ်လဲဆိုတာဖိတ်ခေါ်ကြည့်ရှုဖို့ကအရေးကြီးတယ်လို့မစ်ဇူရီပြည်နယ်စိန့်လူးဝစ်ခရိုင်ကရွေးကောက်ပွဲညွှန်ကြားရေးမှူးအဲရစ်ဖေးကပြောပါတယ
် Opening mail ballots
စာရိုက်ကပို့တဲ့မဲတွေကိုဖွင့်တာရေးတွက်တာမဲပေးတဲ့ဆက်တွေကိုဆန်းလူတွေနဲ့ပြန်ရေးတွက်တာရွေးကောက်ပွဲပြီးတဲ့နောက်ပြန်စီစစ်တာဒါတွေအားလုံးကိုအများပြည်သူအနေနဲ့လေ့လာကြည့်ရှုနိုင်ပါတယ
်အမေရိကန်အထက်လွှတ်တော် Republican ခေါင်းဆောင်တွေအနေနဲ့မဲပေးဖို့မှတ်ပုံတင်တဲ့သူတွေဟာနိုင်ငံသားဖြစ်ကြောင်းသက်သေပြဖို့လိုတဲ့ဥပဒေတရက်ကိုပြဋ္ဌာန်းကျင်တာပါလွှတ်တော်မှာရှိတဲ့ Democratic ဘက်ကတော့ Federal ရွေးကောက်ပွဲတွေမှာနိုင်ငံသားမဟုတ်သူတွေမဲပေးတာဟာတရားမဝင်ဘူးလို့ဥပဒေတွေကပြဋ္ဌာန်းထားပြီးဖြစ်တယ်လို့တရားမဝင်ရွှေပြောင်းအခြေချသူတွေအများအများမဲပေးနေတယ်ဆိုတော့တက်တည်မရှိဘူးလို့ညင်းဆိုထားပါတယ်ခင်ဗျာ
ကိုငင်းချင်းပါရှင်အခုတော့ Israel ဒဇာဂန်တွေတပ်ဖြတ်ခရမှုနောက်ဆက်တွဲတရားမှုတွေကိုတင်ပြပါမယ်ဂါဇာဒေသတောင်ပိုင်းကဥမင်လှိုင်းကောင်းတစ်ခုထဲမှာအစ္စရေးဒဇာဂန်6ရာအသက်ခံထားရတဲ့အလောင်းကိုရှာတွေ့ခဲ့ပြီးတဲ့နောက်အစ္စရေးအစိုးရဘက်ကတုံ့လှုပ်သွားပြီးဒေါသတချင်းနဲ့တုံ့ပြန်ပါတယ်။ဟာမတ်စ်ဖွဲ့နဲ့အပြစ်ခတ်ရဲစဲရေးသဘောတူညီချက်မြင်မြန်မလုပ်နိုင်တဲ့အစ္စရေးအစိုးရကိုတချို့ကအပြစ်တင်နေကြပါတယ်။အစ္စရေးအစိုးရအနေနဲ့သဘောတူလက်မှတ်မရေးထိုးမချင်းအထွေထွေသဘိတ်မှောက်မယ်လို့အစ္စရေးနိုင်ငံရဲ့အကြီးဆုံးအလုတ်သမားတက်မကကစက်တင်ဘာလ2ရက်နေ့တင်းနှင်းလာနေမှာကြေညာလိုက်ပါတယ်။ VOA သတင်းထောက် Linda Gresting Jerusalem မြို့ကနေပေးပို့တဲ့သတင်းလွှာကိုမဲ့ဤတန့်စင်တင်ဆက်ထားပါတယ်ရှင
်။ဂါဇာဒေသတောင်ပိုင်းကဥမင်လှိုင်ကောင်းတစ်ခုထဲမှာအစ္စရေးဒဇာဂန်6ရောက်အသက်ခံထားရတဲ့အလောင်းကိုရှာတွေ့တဲ့အကြောင်းအစ္စရေးစစ်တပ်ကကြေညာလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲအစ္စရေးဒဇာဂန်ရဲ့မိသားစုဝင်တွေကအစ္စရေးဂါဇာနယ်စပ်ကနေတဆင့်အသံချဲ့ဆက်တွေနဲ့အော်ဟစ်ပြီးတော့လှမ်းစကားပြောဖို့ကြိုးစားခဲ့ကြတာပါ။နောက်ဆုံးအသက်ခံလိုက်ရတဲ့အစ္စရေးဒဇာဂန်တွေထဲမှာအမေရိကန်နဲ့အစ္စရေးနှစ်နိုင်ငံလုံးမှာနိုင်ငံသားဖြစ်တဲ့ Hersh Goldberg ပေါ်လင်းနဲ့ပါဝင်တာပါ။
הם נרצחו באכזריות.
זאגן ויני ג'נורו, עשה תוי מייקי לימה, המאס ג'אמפת מריגה, דורגו יייססת תפשי הכיברי. אוטובה קוניאני מנדונגה, המאס ג'אמפת פואזיגה, דורגו אשים פנקו דואגי רבה, פאהן אל קאדיגו, ביגרי יפיינונגה ג'נורו כזגרי, ומי לנגאונה, די קילומידה לאו ווירי, מיהו לנגאונה מה, ג'נורו רפא מיומה סטאי ניג'י. זאגן ויהיה יו לנגו, שעטוי כיברי.
တစားကန်တရားကိုကယ်လိုက်တာကြောင့်အစ်ရွေးစစ်သားတွေနိကက်လာပြီးလို့ယူဆပြီးတော့ဟာမတ်စ်တို့ကတခြားတစားကန်6ယောက်ကိုတတ်အောင်တိုးအားပေးတယ်လို့ဖြစ်သွားတာဟုတ်နိုင်တဲ့အကြောင်းအစ်ရွေးအစိုးရပြန်ကြားရေးဌာနကပြောပါတယ်။နောက်ဆုံးအသက်ခံရတဲ့တစားကန်6ယောက်ထဲကသုံးယောက်ဖြစ်တဲ့ဂိုးဘတ်ပေါ်လင်နဲ့အမျိုးသမီးနှစ်ယောက်ကိုပထမအဆင့်အဖြစ်ခဲ့ရေးဆွဲရေးဆွေးနွေးမှုအရလူသားချင်းစာနာမ ေးရေးသဘောတူညီချက်ကိုတမင်အလုံးမဖြစ်အောင်လို့အစ္စရေးအစိုးရကလုပ်နေတယ်လို့အစ္စရေးနိုင်ငံတော်မှာဆန္ဒပြသူတွေကပြောနေကြပါတယ်ဒီလိုမူဝါဒရေးရဆိုင်ရာဆုံးဖြတ်ချက်ကိုချလိုက်တဲ့အကြောင်းအစ္စရေးအစိုးရလွှတ်တော်အမတ်တွေကပြီးခဲ့တဲ့ရက်ပိုင်းတုန်းကအတည်ပြုထားပြီးတော့ဒီလိုမူဝါဒပိုင်းဆုံးဖြတ်ချက်ချလိုက်ခြင်းအပြင်ဒဇာကန်ပြန်လှည့်ရေးဆွေးနွေးမှုတွေပြတ်သွားနိုင်တယ်ဆိုတာကိုလည်းသိတဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကအတည်ပြုပြောဆိုတယ်လို့အစ္စရေးအစိုးရပြန်ကြားရေးဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ
်ဒီအမည်မဲလေبشعث اسرائيل مناهلت
مسابقه သဘောတူညီမှုရနိုင်မှုဒီရက်ပိုင်းအတွင်းအစ္စရေးကဂျာဝင်ညှိနှိုင်းပေးသူတွေနဲ့လေးလေးနက်နက်ဆွေးနွေးမှုတွေအချိန်မြင့်လှုပ်ဆောင်နေပေမဲ့ဟာမတ်စ်ကတော့တောင်းဆိုမှုတွေအားလုံးကိုဇက်တိုက်ပြင်းပြင်းထန်ထန်ညှင်းဆိုနေပါတယ်ဘသူမဆိုဖမ်းထားတဲ့သူတွေကိုတတ်တာကသဘောတူညီချက်လိုချင်တာမဟုတ်ဘူးလို့ပြနေတာပါ
ဒဇာကန်တွေပြန်လွတ်ဖို့တခုတည်းသောနိလန့်ကအပြစ်ခက်ရဲဆဲမှုသဘောတူညီချက်ရဖို့ဖြစ်ပြီးဟာမတ်စ်အဖွဲ့ကိုအပီးတိုင်မချေမှုန်းနိုင်အောင်မှဒီလိုလှုပ်ဖို့တနည်းပဲရှိတယ်ဆိုပြီးအစ္စရေးပြည်သူအများစုကထောက်ခံတဲ့အကြောင်းစစ်တမ်းတွေမှာတွေ့ရတယ်လို့ဟာမတ်စ်နဲ့အစ္စရေးနှစ်ရှည်ညှိနှိုင်းမှုလုပ်ပေးနေတဲ့ဂါရှွန်ဘက်စကင်ကပြောပါတယ်
The military pressure does not release hostages. 8 hostages
were ရဖိအားပေးမှုကြောင့်တရားခံတွေပြန်လွတ်မလာခဲ့ပါဘူး။စစ်စင်ရင်းနဲ့တရားခံ၈ယောက်ကိုကယ်တင်ခဲ့ပါတယ်။ဂါဇာဒေသမှာတရားခံအယောက်100ကျန်ပါသေးတယ်။ကျွန်တော်တို့နားလည်ရမှာက CA ဖိအားနဲ့တော့သူတို့ကိုကယ်တင်နိုင်မှာမဟုတ်တာပါ။ CA ဖိအားတုံးရင်သူတို့ကိုတတ်တယ်လို့ဖြစ်သွားမှာပါ
။လူငယ်တရားခံ၆ယောက်အသက်ခံရတာကြောင့်အစ္စရေးတိုင်းငံလုံးပူဆွေးတော့ကရောက်နေချိန်မှာဝင်းကြီးချုပ်နေတရားဟူရဲ့စီးရေးမူဝါဒကိုစန့်ကျင်တဲ့လမ်းမော်ထွက်ဆန္ဒပြမှုကြီးတွေလည်းပေါ်ပေါက်နေတာပါ။စက်တင်ဘာလ၂ရက်နေ့အတင်းစာနေတုန်းကတရက်တာအထူးတွေတပိတ်ကိုလည်းကျင်းပခဲ့ကြပါလိမ့်ရှင်။
ထိတ်တန့်ရောက်နိုင်ငံတကာသတင်းဆောင်မတွေအပြီးမှာတော့မြန်မာဆက်ရသတင်းဆောင်မတွေကိုဆက်လက်တင်ပြပါမယ်ရှင်။မြောက်ပိုင်းညီနောင်မဟာမိတ်သုံးဘက်ကိုအကြမ်းဖက်အုပ်စုအဖြစ်စစ်ကောင်စီကကျင်းညာတဲ့လုပ်ရက်ကြောင့်ရခိုင်ပြည်နယ်ရခိုင်လူထုအပေါ်တည်ရောက်မှုရှိမှာမဟုတ်ဘူးလို့ AARK တပ်တော်ဘက်ကတုံ့ပြန်ပါတယ်။ညီနောင်မဟာမိတ်အဖွဲ့ဝင်တစ်ခုဖြစ်တဲ့ AA တုံ့ပြန်ချက်နဲ့ပတ်သက်လို့ VOA ကဆက်သွယ်မေးမြန်းထားပါတယ်။ကုသညုံပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာမြောက်ပိုင်းညီနောင်မဟာမိတ်သုံးဘက်ဆူပြီးတော့လူသိများတဲ့မြန်မာမျိုးသားမဟာမိတ်တပ်မတော် MNDAA တောင်းအမျိုးသားလူမျိုးရေးတပ်မတော် TNLA နဲ့အရခတ်တပ်တော် EA တို့ကိုအကြမ်းဖက်အုပ်စုတွေဖြစ်နေစစ်ကောင်စီကကျင်ညာခဲ့ပါတယ်။စစ်ကောင်စီကအကြမ်းဖက်အုပ်စုတွေဖြစ်ကျင်ညာလိုက်တဲ့ဒီမြောက်ပိုင်းညီနောင်မဟာမိတ်သုံးဘက်ဟာလက်ရှိမှာစစ်ကောင်စီနဲ့တိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့လက်နက်ကိုင်တပ်တွေဖြစ်သလိုပဲစစ်ကောင်စီရဲ့ထိန်းချုပ်နေမျိုးတွေနဲ့တပ်စခန်းတွေတော်များများကိုသိမ်းယူထားနိုင်တဲ့တပ်ဖွဲ့တွေလည်းဖြစ်ပါတယ်။ဒီစစ်ကောင်စီရဲ့ကြီးညာချက်နဲ့ပတ်သက်လို့အရခတ်တပ်တော် EA ရဲ့ပြောခွင့်ရသူခိုင်တုခါကတော့အခုလိုတုံ့ပြန်ပါတယ
်ဒီအကြမ်းဖက်ဖက်စစ်စစ်ကောင်စီဟာဒီသူ့ရဲ့ဒီစစ်ရေးအရာရှုံးနေမှုတွေဒီနိုင်ငံရေးအရာဒီဝိုင်းပေခံရမှုတွေနောက်ဒီတန်တမာရေးအရာသူဝိုင်းပေခံရပြီးတော့ဒီလူတို့မတိုးနိုင်တဲ့အခြေအနေမှာသူဟာအစိုးရတရားအနေနဲ့ဒီဆက်ပြီးတော့ရှိနေပါသေးတယ်ဆိုတာကိုပုံဖော်ဖို့လိုတဲ့အတွက်ကြောင့်မို့လို့အခုလိုမျိုးကြေညာတာလေးဖြစ်နိုင်ပါတယ
်စစ်ကောင်စီနဲ့မြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့ဟာတရုတ်ဂျောင်းဝင်ဆီဆက်မှုရမကြကနာတွစ်ဆုံဆွေးနွေးနေတာရှိပေမဲ့တိုက်ပွဲတွေရပ်တန့်သွားတာမျိုးမတွေ့ရသေးပါဘူးဒီချိန်မှာပဲစစ်ကောင်စီဘက်ကမြောက်ပိုင်းသုံးဘွဲ့ကိုဂျာဖတ်အုပ်စုဖြစ်ကြေညာလိုက်တာဟာတရုတ်ဝင်တရုတ်ကဂျောင်းဝင်ဆီဆက်ပြီးနေတဲ့အပြစ်ခတ်ရက်စေးကိုလက်မခံတဲ့သဘောတက်ရောက်တယ်လို့အေးပြောခွင့်ရသူဦးခိုင်သူကကပြောပါတယ်
အကျိုးဆက်အနေနဲ့ပေါ့နော်ဒီတစ်ဖက်မှာဒီတရုတ်ကဂျာဝင်စဉ်းစားပြီးတော့အပြစ်ခရဖို့စ조사နေတဲ့ဟာကိုဒီကြေညာချက်ကဒီနင်းချေဖြစ်စီအပိဒါဖြစ်နေပါတယ် ဟိုတရုတ်ရဲ့ဂျောင်းဝင်စစ်စားမှုကိုသူလက်မခံဘူးဆိုတာကိုဖော်ပြနေတာဖြစ်တယ်လို့ကျွန်တော်ကအဲ့လိုပဲသုံးသပ်ပါတယ်ဗ
ျစစ်ကောင်စီအနေနဲ့အရခတ်တက်တော်အေအေကိုအကြမ်းဖက်အုပ်စုဖြစ်ကြီးညာထားတာကိုပြီးခဲ့တဲ့2022ခုနှစ်မတ်လအတွင်းကပြန်လည်ရုပ်သိမ်းထားပေမဲ့အခုဒီချိန်ထပ်မံပြီးတော့အကြမ်းဖက်အုပ်စုဖြစ်ကြီးညာလိုက်တာဖြစ်ပါတယ်စစ်ကောင်စီရဲ့ကြေညာချက်ဟာအရခတ်တက်တော်နဲ့ရခိုင်ပြည်သူတွေအတွက်စုံတရာကျိုးတရားမှုမရှိဘူးလို့အေအေပြောကြရသူကပြောပါတယ
်ဟိုနောက်တစ်ချက်ဒါကျွန်တော်တို့ထောက်ပြချင်တာကဒီအကြမ်းဖက်ဖက်စစ်စစ်ကောင်စီဟာဒီနိုင်ငံတကာကအကြမ်းဖက်အဖွဲ့အစည်းဆိုပြီးတော့ဒါတတ်မှတ်ထားတဲ့ဒီအာဆာလိုအဖွဲ့အစည်းမျိုး RS လိုအဖွဲ့အစည်းမျိုးတွေနဲ့သူတို့ဒီမဟာမိတ်ဖွဲ့ပြီးတော့မှဒီရခိုင်ပြည်မှာကျွန်တော်တို့ရခိုင်ပြည်သူတွေကိုသူတို့ဒီမောင်တို့ဘက်မှာပေါ့နော်ဒီနေစဉ်ရက်ဆက်သူတို့ဒီမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်ဟိုပြန်ပေးဆွေးနော်ငွေနှိအဲ့ဒါမျိုးတွေသူတို့တောက်လျှောက်လုပ်နေတာရှိဟိုဒါကြောင့်မလို့ရခိုင်ပြည်မှာတော့ဒီစစ်ကောင်စီဟာအကြမ်းဖက်တောင်းကျမ်းသူစစ်စစ်ပဲဆိုတာဒါရခိုင်ပြည်သားတွေအလုံးလက်ခံထားတဲ့ကိစ္စဖြစ်တယ်ဗျဟိုဒါကြောင့်မလို့စစ်ကောင်စီရဲ့ဒီကြေညာချက်ကတော့ဒါကျွန်တော်တို့ရခိုင်တွေတက်ကတော့ဒါဘာမှဟိုမထူးဆန်းပါဘူ
းလက်ရှိမှာတော့စစ်ကောင်စီနဲ့အရခတ်တက်တော်ဤအကြာရခိုင်ပြည်နယ်ကတန်တွဲဂွောင်းနဲ့မောင်းတော်မြို့နယ်တွေမှာတိုက်ပွဲတွေဆက်ပြင်းထန်နေပါတယ်အေးအနေနဲ့အနာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီကိုဒီကြော့ပြန်ထိုးစစ်ဆင်တိုက်ခိုက်နေတာအခုဆိုလို့ရှိရင်6လကျော်အထိရှိလာပြီဖြစ်တယ်လို့ပဲရခိုင်မြောက်ပိုင်းမြို့နယ်၈ခုနဲ့ရခိုင်တောင်ပိုင်းကရံပြဲမြို့နယ်တွေကိုလည်းသိမ်းပိုက်ထိန်းချုပ်ထားပြီးဖြစ်ပါတယ်တစ်ဆင့်ထဲမှာပဲအခုဒီအကြမ်းဖက်အုပ်စုဖြစ်ကြကြချက်ထဲမှာပါတဲ့ MNDAA နဲ့ TNLA တို့ဟာလည်းရှမ်းပြည်နယ်မြောက်ပိုင်းကစစ်ကောင်စီရဲ့တပ်စခန်းတွေနဲ့မြို့နယ်တွေကိုအသီးသီးသိမ်းယူထားကြပါတယ်။မကြသေးခင်ကပဲစစ်ကောင်စီရဲ့တိုင်းစစ်ဌာနချုပ်ထိုင်တဲ့ရှမ်းမြောက်ပိုင်းကလာရှိုးမြို့ကို MNDAA ဥဆောင်ပြီးတော့သိမ်းယူထားပါတယ်ခင်ဗျာ
။အခုတော့ငွေရေးချေးရေးစီးပွားရေးသတင်းပေးပို့ချက်တရက်ကိုကြည့်ရှုချက်ရပါမယ်ရှင်။မြန်မာနိုင်ငံမှာဗဟိုဘာအထုနှုန်းတွေကိုဩဂုတ်လထဲမှာပြင်ဆင်သတ်မှတ်ပေးလိုက်ပြီးတဲ့နောက်ပုဂ္ဂလိကဘဏ်တွေကလည်းချင်းငွေနဲ့အံ့ငွေအတိုးတွေကိုတိုးပြီးတော့သတ်မှတ်လိုက်တယ်လို့တနင်္လာနေ့မှာအသီးသီးကြေညာချက်တွေထုတ်ခဲ့ချပါတယ်။ချင်းငွေအတိုးနှုန်းကြောင့်အင်ယာချင်းငွေနဲ့လုပ်ငန်းသုံးချင်းငွေယူထားသူတွေအဖို့အရင်ကထက်အတိုးပိုပေးရတဲ့အခြေအနေဖြစ်လာပါတယ်။ရန်ကုန်ကသတင်းပေးပို့ချက်ကိုနှမ်းလောင်ပြောပြပေးထားပါတယ်ရှင်။
ဘဟုပန်ရဲ့ဗန်အငွေချင်းငွေအတုံးုံတုံးမြင့်ပြင်ဆင်သတ်မှတ်ချက်အတိုင်းပုဂ္ဂလိကဗန်တွေကအခုစက်တင်ဘာလ၃ရက်ကစပြီးတော့ကျင့်သုံးနေပြီလို့ပြည်တွင်းပုဂ္ဂလိကဗန်တွေကစက်တင်ဘာလ၂ရက်မှာအသီးသီးထုတ်ပြန်ထားပါတယ်ဘဟုပန်နဲ့ပုဂ္ဂလိကဗန်တွေကြားအတုံးုံက9ရာခိုင်နှုန်းကနေ9ရာခိုင်နှုန်းထိတိုးလာပြီးပုဂ္ဂလိကဗန်တွေရဲ့ချင်းငွေအငွေအတိုးကိုတော့9ရာခိုင်နှုန်းကနေ15ရာခိုင်နှုန်းထိသတ်မှတ်လိုက်တာဖြစ်ပါတယ်ဒါကြောင့်အိမ်ကိုအိမ်ချင်းငွေနဲ့ဝယ်ထားပြီးတဲ့သူတွေအတွက်ဗန်တွေကရခိုင်အတိုးနှုန်း800ခိုင်နှုန်း100ခိုင်နှုန်းပမာဏကနေနောက်ထပ်200ခိုင်နှုန်းစီထပ်တိုးလိုက်တာဖြစ်ပါတယ်။ပြည်တွင်းပုဂ္ဂလိကဗန်တစ်ခုရဲ့အိမ်ယာချင်းငွေစင်တာဝန်ဆောင်မှုဌာနဘက်ကအခုလိုပြောပါတယ်
ဟုတ်ကဲ့မတော်ဒီတရက်9လကနေစပြီးတော့ကြောင်းသွားတဲ့အတုံးတော့ရဆိုလို့ရှိရင်တော့ဒီမှာတောင်းပေးမှ50ရာခိုင်နှုန်းအောက်ပေးချေထားတဲ့ customer တွေဆိုရင်တော့12% ပေါ့နော်ကိုဟုတ်50ရာခိုင်နှုန်းရဲ့အထက်ပေးချေထားတဲ့ customer တွေဆိုရင်တော့ 10% ပါရှင
်ကြည်ရင်းမှာဘန်ချင်းငွေနဲ့အိမ်ယာအရစ်ကျဝယ်တဲ့သူကရာခိုင်နှုန်းတစ်ဝက်ကျော်ရှိတယ်လို့အိမ်ချမ်းမြေလုပ်ငန်းလုပ်ကိုင်နေသူတွေကပြောပါတယ်အခုမှဘန်ကနေချင်းငွေအသေးလျှောက်ပြီးတော့အိမ်ဝယ်မဲဆိုရင်တော့ဘန်တုံးနှုံးက30ရာခိုင်နှုန်းလောက်ကနေ73ရာခိုင်နှုန်းကိုတိုးလာမှာဖြစ်ပါတယ်။ဘန်ခွဲတခုရဲ့အိမ်ယာချင်းငွေဝန်ဆောင်မှုဘက်ကအခုလိုပြောပါတယ
်။ဒီကတော့ချမ်းပါဆန်းအခုကအစ်ချပြီးတော့ယူမယ်ဆိုရင်တော့သူက73ပေါ့နော်။အဲ့ဒါကဒါမှမဟုတ်30%မျိုးခုလည်းကြီးကြားလိုက်တာဘိုးဘန်ဆက်မလိုက်တာဒီတရေကိုလာဆက်ပြီးတော့ညီမတို့ဒီအတုံးနှုံးလေးကတော့12ဖြစ်သွားတာပေါ့နော်။ဒီကကျချမ်းပါဆန်း OD ချင်းငွေပါလေဆိုရင်ချမ်းပါဆန်းကျဲမဆိုင်ကနေပြီးတော့သူက2%ဆက်ကောင်းတော့ကျ12ဖြစ်သွားတာပေါ့။ဟောကကြတော့ဟိုအရင်ကကြတော့ဟိုအရင်ယူပြီးသားကြီးဆိုရင်တော့တွဲသေးကိုခုလက်ရှိအစ်စ်ထိုက်ယူမယ်ဆိုရင်သူကဆက်ကောင်းပေါ့။
အခုနောက်ပိုင်းမှာအင်ယာချင်းွယ်အပအဝင်လျှက်စစ်ကား EV ဝယ်ယူဖို့ဘန်ငွေချေးတာမှာအတော်လေးကြံ့ကြာမှုတွေရှိလာလို့ဘန်ချင်းွယ်နဲ့မဝယ်တော့ကြောင်းကားရောင်းချတဲ့လုပ်ငန်းရှင်တူက VOA ကိုပြောပါတယ်။ပဟိုပိုင်ရဲ့သတ်မှတ်ချက်ကိုကျော်လွန်ပြီးချင်းွယ်ထုတ်ချထားတဲ့ဘန်တချို့ကိုစစ်ကောင်စီကဇူလိုင်လအစောပိုင်းမှာအရေးယူခဲ့ပြီးတဲ့နောက်ဘန်ငွေဖက်ကချင်းွယ်နဲ့ပတ်သက်ရင်အရင်ကတည်းကပိုးပြီးတော့စီစစ်မှုတွေများလာတာဖြစ်ပါတယ်။
ကျွန်တော်တော့အခုလေးတော့ကျွန်တော်အဲ့ရတော့မမြင်ရဘူးတိုးတယ်ပဲကြားတာဟိုကျွန်တော်ကစမိုင်းတော့ဘာမှတော့မပြောဘူး တော်လုံးကလည်းစစ်တာဒီကောမတရားဘူးဒါပေမဲ့ဗန်နီယာကအကြီးကကားနဲ့ပတ်သက်လို့တော်လုံးသိမှတ်ပြီးတော့ဟိုလာကြည့်ကြတာပေါ့နော်ဒီကြအရင်တော့ဆိုရင်တလအချင်းတွင်ကြတယ်အကြီးကဗန်နီယာမှာစီစီပြီးတော့ချပေးတယ်အခုကနလတော်လာတော့ကြာကြာတဲ့ကြာမဲ့နေတာဖြစ်နေလို့ဘူးမလည်းအကြီးကသိပြီးတော့မပြောင်းရတော့အဲ့တော့ရောင်းဝယ်နေနေပြီးတော့ပါတယ်
ပန်တိုးနှုံးတွေပြင်ဆင်တတ်မှတ်ရတာဟာငွေကြေးဖောင်းပေါမှုတွေကိုရှော့ချဖို့အတွက်ဖြစ်တယ်လို့စစ်ကောင်စီထိန်းချုပ်ထားတဲ့သတင်းမီဒီယာတွေကတနင်္လာနေ့ကထုတ်ပြန်ခဲ့ပါတယ်။အခုလိုပန်တိုးနှုံးတွေတက်လာတဲ့အတွက်သူဥချင်းလုပ်ငန်းအလိုက်ချေယူထားသူတွေအတွက်အခက်အခဲဖြစ်လာနိုင်တယ်လို့လည်းတချို့သုံးသပ်နေကြရရှိပါတယ
်။အခုတော့ဤပညာဆရာသတင်းဆောင်မတစ်ပုဒ်ကိုဆက်လက်တင်ပြလိုပါတယ်။ဂျပန်နိုင်ငံအခြေစိုက်နစ်ဆန်ကားကုမ္ပဏီဟာကားအတွင်းပိုင်းအပူချိန်ကိုရှော့ချဖို့နဲ့စွန့်အင်အသုံးပြုမှုရှော့ချဖို့အေးအေးခံကားတုပ်ဆေးဉာဏ်ပညာကိုစမ်းသပ်နေပါတယ်။ဒီကားတုပ်ဆေးရဲ့စမ်းသပ်မှုအရကားပြင်ပိုင်းမှာအပူချိန်12ဒီဂရီဆဲလ်ဆီယက်ကိုရှော့ချပေးနိုင်ပြီးတော့ကားအတွင်းပိုင်းကိုတော့5ဒီဂရီဆဲလ်ဆီယက်ထိအပူဒဏ်သက်သာစေတယ်လို့ဂျပန်ကားထုတ်လုပ်သူတွေကပြောပါတယ်။ AP သတင်းဆောင်မကိုအလိမ့်မှပြောပြထားပါတယ်ရှင်။
ဂျပန်နိုင်ငံအိုဘားမားဆက်ယုံကနီဆန်သူတေသနစင်တာမှာအထူးအေးခံကားတုပ်ဆေးအစ်စ်ကိုစမ်းသပ်လျက်ရှိပါတယ်။ဒီကားတုပ်ဆေးကိုကားမှာတုပ်ထားမယ်ဆိုရင်ကားတွေမရောအပြင်ပိုင်းမှာပါအပူချိန်ရှော့ချပေးနိုင်တယ်လို့ဂျပန်ကားကုမ္ပဏီကြီးတွေကဆိုပါတယ်။နေရောင်ကြီးအေးခံထုတ်ကုန်တွေထုတ်လုပ်တဲ့ Raji Khu ကုမ္ပဏီနဲ့ပူးပေါင်းပြီးတော့ဒီကားတုပ်ဆေးကိုဓာတုပေဒါပစ္စည်းတွေနဲ့ပေါင်းစပ်တည်ထွင်ထားတာပါ။ဒီလိုကားတုပ်ဆေးတည်ထွင်တာဟာပိုသက်ရပြီးရေရှည်ခံတဲ့ကားတွေကိုနီဆန်ကုမ္ပဏီကဖန်တီးဖို့ရည်ရွယ်ထားပါတယ
် We confirmed this effectiveness by testing at our research center
ဒီကားတုပ်ဆေးကိုနီဆန်သုတေသနစင်တာမှာစမ်းသပ်ခဲ့တယ်ဒီဆေးကထိရောက်မှုရှိရလေဟာနေဒါလေးစိတ်မှာမနစ်ကနိုဝင်ဘာလမှာလက်တွေ့မြေပြင်စမ်းသပ်မှုစတင်ခဲ့ပါတယ်အဲ့ဒီအချိန်ကဒီစမ်းသပ်မှုဟာဂျပန်ရဲ့နွေရာသီပူပြင်းမှုအခြေအနေအောက်မှာစမ်းသပ်ခဲ့တာဖြစ်ပြီးတကယ်ကိုအားရစရာပါပဲကားအပြင်ပိုင်းကိုအပူချိန်12ဒီဂရီဆဲလ်ဆီယက်ရှော့ချပေးပြီးအတွင်းပိုင်းကိုတော့5ဒီဂရီဆဲလ်ဆီယက်အထိအေးစေပါတယ်
။မြို့ပြပတ်ဝန်းကျင်မှာအပူချိန်တွေရှော့ချဖို့နေရောင်ခြည်ရဲ့ရောင်ပြန်ဟတ်တာကိုတုံးပြီးတော့ကဘာကျုံးမှာရှိတဲ့အဆောက်အုံတွေမှာဒီကားတုပ်ဆေးနဲ့တူတဲ့အအေးခံဆေးတွေကိုလက်ရှိအသုံးပြုနေကြပါတယ်။ဒီကားတုပ်ဆေးရဲ့စမ်းသပ်မှုဟာကားတွေမှာထိရောက်မှုရှိပေမဲ့ပုံမှန်ကားတုပ်ဆေးထက်6ဆောက်လောက်ပိုထူပါတယ်။ဒီလိုဆေးထူတာကြောင့်စီးဝါဖြစ်လို့ဖို့ဆိုရင်စိန်ခေါ်မှုတစ်ခုဖြစ်လာနိုင်ပါတယ်
။ So one of the major differences between the built environment
အစာဦးတွေနဲ့မော်တော်ကားလုပ်ငန်းတွေရဲ့အဓိကကွာခြားချက်တစ်ခုကတော့အစာဦးတွေမှာနေအောင်ကြီးရောင်ပြန်ဟတ်တဲ့ပိုထူတဲ့တုပ်ဆေးကိုသုံးထားပြီးခေါင်းမှုကိုတော့ဆေးတုပ်စရာမလိုဘူးလေ။ဆေးတုပ်တဲ့အခါမှာလည်းဆေးတုပ်တံအကြီးတွေကိုသုံးလို့ရှိပါတယ်။ကားဆက်ရုံတွေမှာကတော့ကန့်သက်ချက်တွေရှိတာမို့ကားဆေးတုပ်တဲ့အခါကားဆေးကိုဖြန်းကြရပါတယ်။အဲ့လိုလို့ရင်အစာအုပ်တွေမှာတုတ်တဲ့ဆေးထက်ပိုပြီးတော့ဆေးပါစေတယ်လေ။ဒါကြောင့်ဒါကကားထုတ်လုပ်သူတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေတဲကတစ်ခုဖြစ်ပါတယ်
။ဒီလိုစိန်ခေါ်မှုတချို့ရှိနေပေမဲ့လည်းနစ်ဆန်ကားကုမ္ပဏီရဲ့စမ်းသပ်မှုနဲ့သူစဉ်တနာတွေကိုဆက်လက်လှုံ့ဆော်နေပြီးနောက်တစ်ဆင့်အတွက်ဒေါက်တာမီယူရာကတော့စိတ်လှုံ့ရှားလို့နေပါတယ်
။ I see strong potential.particularly to the
ကျွန်တော်မျှော်လင့်ချက်ကတော့တီးတန့် order တွေနဲ့ကားတုပ်ဆေးအယောင်မျိုးစုံကိုဝန်ဆောင်မှုပေးနိုင်ဖို့ဖြစ်ပါတယ်။နေဘက်မှာအတုံးများတဲ့ကားတွေဖြစ်တဲ့ Vin ကားတွေ, Truck ကားတွေနဲ့ Luna တင်ရင်တွေလိုပေါ့ပေါ့ပါပါလုပ်ငန်းသုံးရင်တွေအတွက်ခိုင်မာအားကောင်းတဲ့အလားအလာတွေဖြစ်လာမှာပါ
။ Nissan ကားကုမ္ပဏီလိုမျိုး Toyota ကားကုမ္ပဏီဟာလည်းနေရောင်ခြည်ကိုရောင်ပြန်ဟတ်နိုင်တဲ့အယောင်တွေကိုပိုဂရုစိုက်သုံးထားပြီးတော့ကားအတွင်းပိုင်းအပူချိန်ကိုရှော့ချပေးတဲ့ကားတုပ်ဆေးတွေကိုစမ်းသပ်လျက်ရှိပါတယ်။ဒီဆန်ကားကုမ္ပဏီကထုတ်လုပ်တဲ့ဒီကားတုပ်ဆေးကိုအပူဒဏ်ရှော့ချပေးတဲ့ဆေးအဝိထန်တဲ့ဖလင်တွေထုတ်လုပ်တဲ့တရုတ်နိုင်ငံက Raji Khu ကုမ္ပဏီနဲ့တည်ထွင်ခဲ့တာဖြစ်ပါတယ်။အအေးတက်ကိုခန်းစားစေနိုင်တဲ့အုတ်ထုတ်တွေနဲ့နေရောင်ခြည်ကိုကာကွယ်ပေးတဲ့ပစ္စည်းတွေထုတ်လုပ်တဲ့တခြားသောဂျပန်ကုမ္ပဏီတွေနဲ့လည်း Raji Khu ကုမ္ပဏီတွဲဖက်လုပ်ကိုင်ပါတယ်။ Nissan ကုမ္ပဏီကတော့ Raji Khu ကုမ္ပဏီနဲ့ပူးပေါင်းလုပ်ကိုင်တဲ့တခုတည်းသောဂျပန်ကားထုတ်လုပ်တဲ့ကုမ္ပဏီဖြစ်ပါတယ်ရှင်။ကျွန်မလေးမပါ။
လိမ္မာပြောပြပေးခဲ့တာပါရှင်။ ။မခြားခင်မှာတော့သတင်းဖတ်စဉ်ခဏတွေကိုနားဆင်ကြည့်ရှုကြရပါမယ်။ VOA မြန်မာပိုင်းစီစဉ်ရဲ့မနေ့ကအစီအစဉ်တွေကို VOA ရဲ့ website ဆက်မျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြေးညီဓာတ်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOA မြန်မာပိုင်းစီစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်တယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ View မြန်မာပိုင်း Internet ဆာမင်နာ၊နောက်တော့လူမှုကွန်ရက်ဆာမင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ View ရေဒီယိုညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် view မြန်မာညာချမ်း review season ကိုည9:00 ကနေ 10:00 အထိ lightometer 32 kHz 9303ညနဲ့9383ည lightometer 51 kHz 5885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီ season ကိုပြန်နားထောင်မယ်ဆိုရင်ည10:00ကနေ 17:00 အထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။ VOA American အသံရဲ့2024ခုနှစ်စက်တဘာလ4ရက်ဗုဒ္ဓဟူးနေ့မနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှတ်ခီးသွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်။စီးတွဲတင်းနာအပါအဝင်စိုက်ပျိုးထုတ်ကုန်တွေကိုနှစ်ဆတိုးထုတ်လုပ်ချဖို့တီးတဲ့စိုက်ပျိုးရေးကိုလမ်းညွှန်ချက်အနေနဲ့မြန်မာစစ်ကောင်စီခေါင်းဆောင်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းမန္တလေးမြို့မှာပြောကြားခဲ့ပါတယ်စစ်ကောင်ဆောင်ရဲ့အဲ့ဒီလိုပြောကြားချက်ဟာလက်တွေ့အခြေအနေနဲ့ကိုက်ညီပါရဲ့လားဆိုတာဒီသတင်းပတ်မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စုမင်းကအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
အနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့လက်ထက်မှာနိုင်ငံရဲ့တန်ရာဇာတတွေကိုအတန်းနိုင်ဆုံးပြပတင်ဖို့ရောင်းစားတာမဟုတ်ခဲ့ပဲအဓိကစိုက်ပျိုးရေးထွက်ကုန်သီးနှံတွေကိုပဲတင်ဖို့ပြီးနိုင်ငံဝင်ငွေရအောင်ရှာဖွေခဲ့ကြောင်းမန္တလေးမြို့မှာတိုင်းဒေသအစိုးရအဖွဲ့ဝင်တွေကိုပြီးခဲ့တဲ့ရက်ပိုင်းကပြောကြားခဲ့ပါတယ်အဲ့ဒီအတွက်စီထွက်သီးနှံအပါအဝင်စိုက်ပျိုးထွက်ကုန်တွေကိုအရင်ကထက်200ရာခိုင်နှုန်းထွက်ရှိအောင်သီးထက်အနေနဲ့စိုက်ပျိုးကြဖို့မန္တလေးတိုင်းအစိုးရကိုလမ်းညွှန်ခဲ့ပါတယ်။200ရာခိုင်နှုန်းဆိုတာအများနာလည်အောင်ပြောရရင်တော့နှစ်ဆထွက်ရှိအောင်လို့ဆိုလိုတာပါ။ဒါပေမဲ့သူ့ရဲ့အဲ့ဒီလိုလမ်းညွှန်ပြောဆိုချက်ဟာတိုင်းပြည်ရဲ့ဖြစ်ပျက်နေတဲ့တကက်လက်တွေ့စိုက်ပျိုးရေးအခြေအနေနဲ့ကိုကိုက်ညီပါရဲ့လား။သူ့လမ်းညွှန်ချက်ထဲမှာစီထွက်သီးနှံကိုအဓိကဇောင်းပေးပြောသွားပါတယ်။စီထွက်သီးနှံကိုအဓိကစိုက်ပျိုးကြတာကမြမပြည်အလဲပိုင်းမိုးကောင်ရေရှားဒေသဖြစ်တဲ့မကွေးတိုင်းပဲဖြစ်ပါတယ်။ဒါကြောင့်မကွေးတိုင်းအတွင်းကကုံတယ်ကြီးများအသင်းဦးဆောင်သူတဦးကိုမေးကြည့်ပါတယ်
။ဒီနေ့ကနန်းနီဘယ်ရီအရမ်းဘာမောက်တကူမနေ့ကစံချိန်နဲ့50ရာခိုင်နှုန်းပဲထွက်တယ်လို့တော်တော်ဆိုးတယ်။ပထမလိုတဲ့ချိန်တော့မရွာဘူးလေအခုနန်းတော်ရှင်မမိုးရွာတာ။တောင်သူတွေတော်တော်ကြီးတယ်။သိကိုတို့သိမကြံတော့ဘူးပေါ့။အာရော့သွားပြီပေါ့။ဒီနေ့ကနားဆိုခရနစ်စံချိန်လောက်မှမထွက်ခနဲ့ပြီးခဲ့တဲ့နေ့ကတရားထွက်တဲ့လူကဒီနေ့က50 40အဲ့လိုပဲထွက်တော့နန်းအောင်နေဖြစ်ကြမှာမိုးမိတာဖြစ်တဲ့တော့ကအယောင်ဒီမလှဘူးအည်တွေးနှိမ့်သွားပြီပေါ့အဲ့လိုပြောလို့ရတယ်ဘုံပြီးခဲ့တဲ့နေ့ကလောက်နန်းအည်တွေးတဲ့တအားကောင်းမနေတော့ဘူးလေပြပပို့ဖို့လာလာကတော့လောလောဆယ်တော့ပို့တာတော့နည်းနည်းပါးပါးတော့ပို့လို့ရတယ်လေ quality ကတော့ခရနစ်စံချိန်မှာမီးဘူး quality ညံ့သွားတာပေါ့ဒီနေ့ကပြပထွက်ဖို့ကြိတာလဲနည်းနည်းလေးမှမလွယ်မှမပေါ်ပဲနဲ့တရုတ်လောင်ထွက်လို့တိတ်မလွယ်ဘူးလေကျင်းရပါဘာမှကိုပြောလို့မရသေးဘူးပို့တာတော့ပို့အောင်ပါပဲတရုတ်ဘို့ရရင်တော့ quality တိတ်မရွေးဘူးပေါ့တနေ့နိုင်ငံဂျပန်လို့ပါလို့ကြတော့ရွေးတယ်စစ်စီကောင်ရွေးတယ်ပေါ့မလွယ်ဘူးမလွယ်ဘူးတရုတ်ကကိုယ်ကလမ်းကြောင်းနေခဏပိတ်နေမန္တလေးရလည်းမန္တလေးပွဲစားတွေကနေတဆင့်ပို့တာမန္တလေးပွဲစားတွေလည်းကိုနေ့ကမလုပ်ရဲရောက်ပေါ့ကွာလမ်းကြောင်းမကောင်းလို့ပါအဓိကတော့တော့တရုတ်ကိုပို့ရတာများတယ်လေတရုတ်ကပို့လို့မရရင်တော့ဘီတွင်းမှာလည်းအဲ့လိုပဲလည်နေရမှာပေါ့ခက်ခဲရှိမှာပေါ့ဂျပန်ကပစ္စည်း quality ရွေးတယ်တို့ကြိုက်မှရောင်းဝယ်ဖြစ်မှာ
မလွယ်ဘူးမလွယ်ဆိုတော့လမ်းကြောင်းတွေပိတ်ထားတဲ့အခါကျတော့ထွက်လို့မရဖြစ်နေ။ရေကြောင်းအပေါ်မှာဆိုတော့လေရေကြောင်းကကျတော့ပို့ဝင်မင်းထွန်ဖို့စီကကြီးတယ်။အကွန်ခရင်းနဲ့ဘာရင်းနဲ့အရန်ကြီးလို့နေလေ။ဆေးကတော့အခြားနိုင်ငံပို့ရတာနည်းပါလေ။ကိုပြည်ထဲမှာသုံးတာပဲများတယ်ဗျ။မနိုင်ငံဆေးရတယ်တကယ်လည်းကြအရင်သွေးကမြေအောင်မလုပ်နိုင်တဲ့သဘောနဲ့တူပါလေ။ပို့လို့မရဘူး။စီဝိုးတော့ပို့လို့မရဘူး။နှမ်းတော့ပို့ကြတယ်။မြန်မာနိုင်ငံတကယ်စစ်မီအောင်နိုင်ငံကြအစ်ဖို့စစ်မီအောင်မထုတ်နိုင်တာလည်းပါတော့ဗျ။
တကယ်တော့စီထွက်သီးနှံဟာပြည်ပကိုတင်ပို့တယ်ဆိုပေမဲ့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေကိုပင်လယ်ရေကြောင်းကနေတင်မောနဲ့တင်ပို့ရတာမဟုတ်ပဲနယ်စပ်ကနေတရုတ်နိုင်ငံတဲကိုအဓိကတင်ပို့ကြတာဖြစ်ပါတယ်အခုတော့နယ်ဇီလန်တွေကလည်းပြည်တွင်းစစ်ကြောင်းပိတ်ကုန်ရပြီဖြစ်တဲ့အတွက်မြန်မာပြည်ကစီထွက်သီးနှံဟာပြည်တွင်းဈေးကွက်တစ်ခုတည်းပဲရောင်းဝယ်ဖောက်ကားဖို့ရှိပါတော့တယ်အဲ့ဒီလိုအခြေအနေတွေကြောင့်အာနာသိန်းစစ်ကောင်းဆောင်ပြောခဲ့သလိုစီထွက်သီးနှံအပါဝင်စိုက်ပျိုးထွက်ကုန်တွေနဲ့နိုင်ငံဝင်ငွေရှာဖွေဖို့ဆိုတာဟာဖြစ်နိုင်မဖြစ်နိုင်ကိုရေလက်ဒေသကစားသုံးစီလုပ်ငန်းရှင်တဦးကအခုလိုပြောပါဗျာ
ပြည်ပကိုပို့လို့အောင်ကတော့ဒီနေ့နိုင်ငံကြီးခါတောင်ရောက်ဘူးပေါင်လေလောက်နဲ့ပြီးနေမိုးဦးမှာညံ့လာနိုင်ငံကြီးဒီပို့မယ်အဆင့်တရာတော့မဖြစ်နိုင်ပိတ်ကိုရင်မှာစိတ်ကိုရင်စစ်မယ်ဟိုပို့လို့ရရင်တော့အမီနမလေးတခုတက်လို့ရရုံတော့ကလေးပဲရှေ့ကောင်းရှင်မယ်အမ်ဘယ်ဖြစ်နိုင်မလဲဘလို့မဖြစ်နိုင်ဘာရီမန်းကမသိဘူးဒုနိုင်ငံမှာဖြစ်ဖြစ်နေတာတော်တော်လေးကိုအခြေအနေမကောင်းဘူးဟိုဟာစီးပွားသင်းနိုင်ငံနိုင်ငံသားအစိုးပို့မယ်ဆိုတော့ပို့ရတာလေတရုတ်လမ်းလည်းကိုပိတ်လို့လေအကုန်လုံးကတရုတ်လမ်းဒီဘက်ကတို့ဒီလွယ်ကျဲဘုံဘုံလမ်းနဲ့သွားမြောင်ဦးစဲဟိုတက်မြောင်လေဒီဘက်ကလည်းလမ်းအကုန်လုံးလာကျွေးပါလေကြာနေပြုံးလည်းဟိုဘက်ဘယ်မှမသွားမြောင်အဲ့တော့စီးပွားသင်းနိုင်ငံဘယ်သွားရောက်မှာလို့ဘယ်မှသွားမြောင်ဂျပန်ဘက်ထွက်တာတော့ငါတော့သိပြီကြောင်းပြီအဓိကဟုတ်တယ်နယ်သာလန်ပဲအဲ့နယ်သာလန်အဓိကဒီတို့ပဲစီနိုင်စီရမယ်ပြည်တွင်းမှာလောက်ပါစီဘွာသူများပို့ဖို့နေပါဦးပို့ပြည်တွင်းမှာမလောက်ဘူးလေဟိုနိုင်ငံခြားကမထွက်ဘူးဆိုရင်ပေါ့ပြည်တွင်းမှာပဲသုံးမယ်ဆိုရင်ဒီပဲစီဒီနိုင်စီစီကကြလာမှာပဲအပြင်လုံးဆိုဒီကောင်ကနိုင်ငံခြားထွက်နေလို့လားဈေးရတက်များလေနိုင်ငံခြားတန်းဝင်တော့ခင်မီရဲ့စက်တွေမရှိဘူးစီထုတ်တဲ့စက်တွေအချောက်ခံတဲ့စက်တွေစီစစ်တဲ့စက်တွေဟိုရှင်းရှင်းပြောလို့ရှိရင်ခင်မမီသေးဘူးက
စစ်ကောင်စီကောင်းဆောင်ညွှန်ကြားခဲ့တယ်လို့မျိုးမြန်မာဆိုရှယ်လစ်လမ်းစဉ်မဆလာတပါတီအစိုးရခေတ်ကလည်းစစ်အာဏာရှင်ဦးနေဝင်ကအမျိုးသားသီးနှံဖြစ်တဲ့ဇဘာကိုနှစ်ဆတိုးထုတ်လုပ်ဖို့အတွက်ဇဘာပြည်ဇဘာစိုက်ပျိုးကြဖို့လမ်းညွန်ခဲ့ပူပါရတယ်။အဲ့ဒီအချိန်1985နဲ့1980တဝိုက်ကနိုင်ငံအနှံ့ဇဘာပြည်ဇဘာဆိုတဲ့စိုင်းပုတ်တွေကိုထောင်ပြီးအကြီးအကျယ်ကျွေးကြော်ခဲ့ကြပါတယ်။ဒါပေမဲ့လည်းနှစ်အနှံ့ငယ်အတွင်းအထွတ်နှုန်းတွေတိတိတသာကျဆင်းခဲ့ပါတယ်။သီးနှံတစ်မျိုးတည်းကိုတီးထပ်ဆိုင်တာဟာမြေစီလွာအာနိသင်တွေယောနေကုန်နေဆိုတာတောင်သူလယ်သမားတွေသတိထားလာမိခဲ့ပါဗါတယ်အဲ့ဒီနောက်အရင်ကလိုမိုးစဘာပြည်ရင်နှွေးစဘာဆိုပြီးစဘာတစ်မျိုးတည်းကိုဇက်တိုက်ဆိုင်ပြိုးတာမျိုးတိတ်မလုပ်ကြတော့ပဲအပြောင်းလဲအနေနဲ့ပဲအမျိုးမျိုးဒါမှမဟုတ်ပြောင်းစားတာတွေကိုဆိုင်ပြိုးလာကြပါဗါတယ်အဲ့ဒီလိုလောက်တာဟာမတူညီတဲ့သီးနှံအပင်တွေကနေစိုက်ပျိုးမြေတဲကိုတဘာဝမြေစီမြေနစ်တွေပြန်လဲထည့်သွင်းပေးနေတယ်ဆိုတာကိုတောင်သူလယ်သမားတွေဟာဘဝပေးအသည့်နဲ့ယဉ်ပြီးသိရှိလာခဲ့ကြပါတယ်အဲ့ဒီအချိန်ကစိုက်ပျိုးရေးဝန်ကြီးဌာနကရောစိုက်ပျိုးရေးပညာရှင်တွေကသီးနှံတစ်မျိုးတဲကိုတစ်နှစ်ထဲနှစ်ချိန်ဇက်တိုက်သီးထက်အနေနဲ့စိုက်ပျိုးရင်တဘာဝမြေစီမြေနစ်တွေအမြန်ဆုံးခန်းချောက်သွားနိုင်တယ်ဆိုတာကိုတောင်သူလယ်သမားတွေကိုအသိပေးခြင်းပညာပေးခြင်းလုံးဝမရှိခဲ့ပါဘူးအလားတူစီထွက်သီးနှံစိုက်ပျိုးတဲ့ဒေသတွေမှာလည်းငွေပိုးရတဲ့နှမ်းတစ်မျိုးတည်းကိုတနေရာထဲမှာမစိုက်ပျိုးဘဲဒီနှစ်နှမ်းစိုက်ရင်နောက်နှစ်မှာပဲစိုက်ပျိုးကြပါတယ်အဲဒီလိုသီးနှံအပြောင်းလဲဟာတဘာဝမြေစီမြေနစ်တွေကိုပြန်လည်ဖြည့်တင်းပေးပါတယ်ဒါကြောင့်အခုအာဏာသိမ်းစစ်ကောင်းဆောင်အပါအဝင်စစ်အာဏာရှင်အဆက်ဆက်ဟာတိုင်းပြည်ရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးကိုအပေါ်ယံအသိနဲ့ပဲဘလို့လုံးရမယ်ဆိုပြီးစိတ်ထဲပေါက်လာသလိုလမ်းညွန်လေးရှိကြတယ်လို့ရှင်းမီနောက်မီတောင်သူလယ်သမားကြီးတွေကပြောကြားပါတယ်။အဲဒီလိုလမ်းညွန်ပြောဆိုတာကိုအောက်ခြေစင်စင်အာဏာပိုင်တွေကအမိန့်တက်လို့အကောင့်ထဲလိုက်လုကြတဲ့အတွက်လက်တွေမှာတောင်သူလယ်သမားစိုက်ပျိုးရေးသမားတွေပဲဒုက္ခရောက်ကုန်ခဲ့ကြရပါတယ်။ဒါကြောင့်အာဏာပိုင်အစစ်စင်ဟာရေဘူးပေါက်တာမလိုချင်ဘူးရေပါတာပဲလိုချင်တယ်ဆိုတဲ့စကားဟာသူတို့အတွက်လက်ဆွဲဆောင်ပုဒ်တစ်ခုဖြစ်လာခဲ့ပါတယ်။ဒါကြောင့်အခုလည်းပဲအာဏာသိမ်းစစ်ကောင်စီခေါင်းဆောင်ရဲ့လမ်းညွန်စကားကြောင့်အောက်ခြေအစစ်စင်အာဏာပိုင်တွေကလိုက်ပြီးအကောင့်တွေပေါ်တဲ့အနေနဲ့သီးနှံတစ်မျိုးတည်းကိုနောက်ထပ်သီးထပ်ဆိုပြီးအရမစိုက်ခိုင်းပါကိုတောင်သူလယ်သမားစိုက်ပျိုးရေးသမားတွေကစိုးရိမ်နေကြပါတယ်ခင်ဗျာ။
ကိုခင်မောင်စိုးမင်းရဲ့မြေကြီးဩဇာအစီအစဉ်ပါရှင် VOA ကထုတ်လွှင့်နေတဲ့အပတ်စဉ်ခဏတွေကို VOA ရဲ့ website စာမျက်နှာ bami.voanews.com မှာလည်းလာရောက်ဖတ်ရှုနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့ Ukraine မြန်မာနှိုင်းယှဉ်ချက်အစီအစဉ်ကိုတင်ပြပါမယ်2021ခုနှစ်စစ်အာဏာသိမ်းမှုအပြီးဆုံးရှုံးမှုကြီးမားစွာနဲ့ကြုံတွေ့နေရတဲ့စစ်ကောင်စီဟာရှေ့တန်းစစ်မျက်နှာပြင်မှာပြန်လည်အစားထိုးဖို့အတွက်စစ်မှုထမ်းဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်။ဒီပြဋ္ဌာန်းချက်အပြီးမှာပဲလူငယ်အတော်များများကိုအတင်းအဓမ္မဖမ်းဆီးခံရတာနဲ့ပတ်သက်ပြီးယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်းစာတင်ဆက်ထားပါတယ်ရှင်။
2021ခုနှစ်အာဏာသိမ်းအပြီးမှာမြန်မာပြည်သူ့စစ်တလျှောက်တိုင်းရင်းသားလက်နက်ကင်များနဲ့ပြည်သူ့ကာကွယ်ရေးတပ်တွေရဲ့တွန်းလှန်စစ်ကြောင်းအာဏာသိမ်းစစ်ကောင်စီဟာအကြမ်းဆုံးမြတ်စွာနှင့်ရင်ဆိုင်နေရပြီးတော့တပ်စခန်းတွေလည်းများစွာဆုံးရှုံးနေရပါတယ်။တပ်စခန်းတွေနဲ့စစ်အင်အားတွေဆုံးရှုံးနေတဲ့စစ်ကောင်စီဟာမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကိုထုတ်ပြန်ခဲ့သလိုချက်ချင်းပဲစစ်မှုထမ်းအစ်တတွေကိုခေါ်ယူပြီးအာရမဖမ်းဆီးတင်ဒန်းပေးပြီးတော့ရှေ့တန်းစစ်မျက်နှာပြင်တွေကိုပို့ဆောင်ပေးနေတာတွေရှိနေပါတယ်။ဒီလိုအသင်းအာရမပြည်သွင်းစစ်မှာအသုံးပြုဖို့စစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်တဲ့အပေါ်မှာတရားလွှတ်တော်ရှင်းနေဦးကြည်မြင့်နဲ့တွေ့ဆုံမေးမြန်းထားပါတယ
်။အများကြီးဆိုရင်တော့ဒီကိစ္စကတနိုင်ငံတနိုင်ငံစစ်ဖြစ်မှလုံးဝလည်းကိစ္စလေးလေ။ကိုယ်စားကိုယ့်ပြည်သူပြည်သားချင်းကိုစစ်ပြန်တိုက်ခိုင်းတဲ့ဟာဆိုတော့အတိအကျဆိုတာမရှိတော့ဘူး။နိုင်ငံတကာကလည်းအဲ့လိုလုပ်တဲ့ဟာတခုမှမရှိဘူး။နော်ကိုယ့်ပြည်သူပြည်သားချင်းကိုပြန်တိုက်ဖို့စစ်မှုထမ်းဥပဒေပြဋ္ဌာန်းတယ်ဆိုတာလုံးဝမရှိပါဘူး။ပြောလေဘဲခစ်ဆက်ဆက်မှာဘဲမှမပြတ်ထားနေပါဘူးဖဆာဘလာကမန်ပြတ်ထားမှုဥနေဝင်လည်းပြတ်ထားမှုဥတန်းရွှေလည်းပြတ်ထားမှုတော့အတိမပြူဘူးပေါ့ဥတန်းရွှေကြတော့နော်အဲအဲ့လိုလုပ်ခဲ့တာပေါ့အဲ့တော့စစ်မှုထမ်းဥပဒေအကျိုးဆက်ကဘာဖြစ်လဲဆိုတဲ့ခါကျတော့တစ်ကဒီစစ်တပ်ကြီးတစ်ဆက်ထထောင်လို့ဖြစ်တာပေါ့ဟောတလကို9000နှုန်းနဲ့9000နှုန်းနဲ့သူတို့ကစုသွားမယ်ဆိုတဲ့ခါကျတော့တစ်နှစ်ကို6000ရှိမယ်လေ6000ဆိုရင်စစ်တပ်ကြီးတစ်ဆက်ထထောင်တာပေါ့ထထောင်တာပေါ့အဲ့ဒီသူ့ရဲ့ဟိုဟွာပေါ့ပစ္စည်းကရိယာတွေလစာတွေနာသေဆုံးဒဏ်ရာတာတွေဆေးကုရတာတွေစရှိပြန်အဲ့ဒါတွေနဲ့တွက်လိုက်မယ်ဆိုလို့ရှိရင်အတိုင်းပြည်ဟာစီးပွားရေးအလိုလိုအမှကြနေတဲ့အခါမှာပိုးဆိုးသွားမယ်ဒါကျွန်တော်အစိုးရကပြောခဲ့တယ်တစ်ချက်တစ်ချက်ကအရွယ်ရောက်တဲ့ကလေးတွေ16တိက35အရွယ်ရောက်တဲ့လူငယ်တွေကြောင့်မလို့ကွန်ထရိုးလုံးမှုဆောင်အားကြီးပြတ်သွားမယ်အကုန်လုံးကြောက်လန့်ထွက်ပြေးနေကြတယ်အခုအဲ့ဒါမျိုးတွေရှိတယ်နောက်အလုပ်ရှင်တွေမှလည်းမတည်ပြင်းရင်းတွေဖြစ်တယ်တော့နိုင်ငံတကာမှာလည်းပဲအဲ့ဒီဗမာတွေရဲ့ဗမာပြည်ရဲ့ဒုက္ခတွေကိုသူတို့ကပါဝင်ပြီးတော့ခံရသလိုဖြစ်တယ်လူတွေစုပြုံပြေးလာတဲ့ခါကျတော့ဒါသူတို့ကပြန်ဖန်ဖို့ပြန်ဖန်ဖို့ပြီးတော့ဒီဘက်ကလည်းစစ်မှုအတင်းပြန်တန်းခိုင်းအဲ့လိုဖြစ်တယ်အဲ့တော့အဲ့ဒီဟာကိုသူကဘယ်အတွက်တော့ဂျီရွေးပြီးသုံးတာလဲဆိုတဲ့ခါကျတော့အဓိကကပါလဲဆိုတော့တစ်ကရွေးကောက်ပွဲအတွက်ပဲရွေးကောက်ပွဲလုပ်မှာ2025ထဲမှာရွေးကောက်ပွဲလုပ်မှာဖြစ်တဲ့အနေနဲ့လုပ်မှာယူကရိန်းမှာရုရှားလုပ်သွားသလိုယူကရိန်းတိုက်ထားတဲ့နယ်တွေကိုလှုပ်တလို့တရက်နဲ့ချိန်ပြီးတော့မဖြစ်ဖြစ်တဲ့နည်းနဲ့လှုပ်သွားမှာအဲလေးပုံတစ်ပုံလဲယူမယ်ပြီးတော့အမင်းအောင်လည်းတပါရလုပ်မယ်အဲ့ဒီလမ်းနဲ့သူတို့နောက်ဆုံးထွက်ပါအဲ့ဒီလမ်းနဲ့ထွက်မှာအဲ့ဒီအတွက်ကသူကအဲ့ဒီဟာကလည်းအဓိကပဲနောက်တစ်ခါတစ်ချက်ကပါလဲဆိုတော့လုံးဝစစ်လက်ကပြိုကွဲသွားလုံးဝစစ်သားတွေကစစ်လက်ပြတ်ကျင်တော့အဲ့လိုဖြစ်သွားပြီးဒီခါကျတော့စစ်သားကမရှိတော့ဘူးအဲ့ခါမှာအရေးပေါ်ရိုင်ဂျာတောင်ထွက်ပြာရိုင်ဂျာတောင်ပြန်ပြီးတော့အမေဟွာပြေးပါမယ်ဟိုတိုင်းရင်းသားပြေးပါမယ်ဆိုစီယုံပြီးစစ်တဲ့ပြန်ထည့်ရတဲ့ဘဝတွေရောက်သွားတာရိုဟင်ဂျာတော်စုရတယ်ဗျာကဲပြီးရောကုန်ပြီစစ်သားကလုံးဝမရှိတော့ဘူးအဲ့ဒီကမှာခုဘလို့ဖြစ်နေဆိုတော့အတိအိမ်ပေါ်တက်ဆွဲလမ်းတွေဆွဲပါအတင်းဆွဲအဲ့ဒါမျိုးအဲ့ဒါအဲ့ဒီအထိရောက်သွားပြီဥပဒေနဲ့အညီလုံးဝမဟုတ်တော့ဘူးဥပဒေနဲ့အညီဆိုတာဘာလဲလို့မေးလို့ရှိရင်အဲ့စစ်မှုထမ်းဥပဒေရတရားဝင်တာမဝင်တာထားလေ तू က de facto government ဖြစ်တဲ့ကြောင့်မလို့သူထုတ်တယ်အမိန်တော့လိုက်နာနေရအောင်ပါပဲလေအဲ့တော့ तू ကအကာအကွယ်လည်းပြန်ပေးရမယ်လေတစ်ဖက်ကလည်းပဲအဲ့ဒါတော့နှီးဥပဒေနဲ့အကာအကွယ်ပေးရတာနှီးဥပဒေခုထိထုတ်မပေးဘာလို့ဆိုရင်အကာအကွယ်ပေးရမှာဆိုလို့ကိုပြည်သူလူထုမှာဘလို့ဖြစ်နေတယ်ဆိုလို့ရှိစစ်မှုထမ်းဥပဒေကြောင့်မလို့ဖတ်ပြင်းရင်ပြေးမပြေးရင်တော်လိုင်းတက်တဲ့ဝင်တိုက်အဲ့လိုမှတော်လိုင်းတက်တဲ့မှာဝင်မတိုက်ဘူးဆိုလို့ရှိရင်အဲ့လမ်းလွယ်လို့မရှိတော့ဘူးအဲ့ရုရှားကယူကရိန်းကိုနိုင်စရာလည်းအကြောင်းမရှိဘူးအနိုင်နဲ့ခံမှာမဟုတ်ဘူးတော့နိုင်ငံတကာနော်နိုင်မှာမဟုတ်သူသူလုံမပါမှာပဲအာဖဂန်နစ္စတန်တော့ဆုတ်ရတာပဲတကယ်အင်အားကြီးပါတယ်ဆိုတဲ့နိုင်ငံကြီးတွေကအာဖဂန်နစ္စတန်မှာဆုတ်ရတယ်လေဆုတ်ရတယ်လေခင်ဗျာတပ်သမိုင်းရှိတာပဲဗီယက်နမ်မှာဆုတ်ရတယ်လေအဲယူကရိန်းကိုခင်ဗျာဝါစားမယ်ဆိုလို့ကတော့ခင်ဗျာယူကရိန်းဘိုက်ထရေးကတန်ချောင်းတွေထွက်လာပြီးတော့အဲဝါစားတဲ့ကောင်ခင်ဗျာဘိုက်ပေါက်မှာပဲ နော်ယူကရိန်းဟာဘယ်တော့မှတိုင်းတမားရဲ့ကျုံပြားမဖြစ်ဘူးအဖြစ်လဲမှတူတော့မိတာမျိုးကဘာကြီးရတယ်အဖြစ်မှကောင်းဒါလို့ကျွန်တော်တို့စိုးရင်ဆရာမရှိဘူးတိချက်ကတော့ယူကရိန်းကိုရုရှားအများနိုင်သွားခဲ့တော့ဆိုတဲ့ question ကကျွန်တော်ကတော့မပေါ်ပေါက်ထင်တယ်ပေါ်ပေါက်မှာကကျွန်တော်တို့နိုင်ငံပေါ်မှာအဲ့ဒါဘာလဲဆိုတော့ကျွန်တော်တို့နိုင်ငံကစီးရီးယားလို့ဖြစ်နိုင်တဲ့အခြေအနေအောက်မှာအငွေ့ရင့်ငွေ့ရရှိတယ်အဲ့ဒါဘာလဲဆိုတော့ဒီတိုင်ဝမ်စစ်ပွဲဖြစ်လာရင်လည်းကျွန်တော်တို့ကနဲ့အဲ့ဒါလည်းဆိုက်တာပဲတိချက်ကနော်အဲ့ဒါမှတကယ် immediate cause ပဲအဲ့ဒါနောက်တစ်ချက်ကဘာလဲဆိုတော့တရုတ်ဩဇာကံပဲပြောပြောတရုတ်ကလာလက်ဝေကံပြောမလားမိတ်ဆွေပြောမလားကျွန်တော်တို့ဝါရဲ့ညီနောင်သုံးဘွယ်ရှိတယ်လေနောက်တစ်ခါဟလာအဲ့ဒီလေးဘွယ်လောက်ကအသေးသေးတူကအတိဟောဟိုတော့အေးရတော့ထားအောင်ကျန်တဲ့ကိုးကံရေနော်အဲခုနကဝါရေနောက်တခါဟဲ့လားအဲ့ဒီပလောင်ရေတင်နေတော့အဲ့ဓာဒီကတော့သူတို့အသေးပဲအဲ့တော့အဲ့လေးဘွယ်လောက်မှ၅ဘွယ်လောက်မှတေယုတ်ကလည်းအသေးကိုင်းတာသူဩလာအရင်ကြီးတယ်အဲ့ဒီခါမှာခင်ဗျာဒါပေါ့ပေါ်တော့တွက်လို့မရ K3 K4 ကလည်းစစ်နိုင်ထားတာပြည်သူတရားလုံးကထောက်ခံထားတာဟိုလေးဘွယ်ကလည်းတေယုတ်ကအသေးပဲအကုန်ပေးထားတာသူတက်နေမှဝင်လာလို့ရတယ်အခုတော့ဝင်မဲ့တကယ်ကဲလုံနေသေးတယ်စီးတွေပြအဲ့ဒီအန်ဒီရီရတော့အလွန်ကြီးတယ်ယူကရိန်းနဲ့တောင်ပိုကြီးတယ်လို့ကျွန်တော်ကတော့ဒီလိုကြိုးပြီးတော့ကျွန်တော်ဟိုဟိုပါပေါ့ဗျာဆိုအရုံးလွန်လာတော့မဟုတ်ဘူးဒါလည်းပဲကျွန်တော်မြင်နေတယ်လို့ကျွန်တော်ဒီလိုတော့စပြောနေတယ်ပေါ့လေ
မြန်မာပြည်သစ်ကစစ်မှုထမ်းဥပဒေနဲ့ရုရှားနဲ့ယူကရိန်းရေးတွေကိုတရားလွှတ်တော်ရှင်းနေဦးကြီးမြတ်ကတုံ့တက်ပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်အစီအစဉ်မှာဘယ်လိုတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာ
ပါ။ဟောင်းစာရဲ့ယူကရိန်းမြန်မာနှိုင်းရှင်ချက်အစီအစဉ်မှာရှင်။မကြာခင်မှာတော့ကဘာတလွားခီးသွွားအစီအစဉ်ကိုကြည့်ရှုကြရပါမယ်။အခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်မှာရှင်။အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်မှာရှိတဲ့အာလင်တန်စစ်သင်းကျိုင်းကကန့်သက်ထားတဲ့နေရာမှာဓာတ်ပုံနဲ့ဗီဒီယိုရိုက်ခက်လို့ဝေဖန်ခံရတဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကိုစစ်ပွဲအတွင်းတာဝန်ထမ်းဆောင်ရင်းချဆုံးခဲ့ရတဲ့မိသားစုဝင်ရှိတဲ့ရွှေချယ်မိသားစုဝင်တချို့ကထောက်ခံလိုက်ပါတယ်။ပြိုင်ဘက်ဖြစ်သူအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကတော့အဲ့ဒီလောက်ရကိုရှုတ်ချလိုက်ပြီးဒါဟာနိုင်ငံရေးစတန့်ထွင်တာပဲလို့ဝေဖန်ပါတယ်။ဘာရိုနီကာဘော်ဒရက်စ်အီဂလီစီယာသတင်းပေးပို့ထားပါတယ်။ကိုငိမ့်ချန်းကပြောပြပေးပါမယ်ရှင
်။ဒီကတဲ့အဘက်ကအာလင်တန်စစ်သင်းကြီးကအကွက်အမှတ်60မှာဓာတ်ပုံရိုက်ခဲ့လို့ဝေဖန်ခံနေရတဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့မဲဆိုရဲ့အဖွဲ့ကိုဒီမိုကရက်တစ်ပါတီသမ္မတလောင်းဒူးသမ္မတကမ်မလာဟဲရစ်ကလည်းဝေဖန်လိုက်ပါတယ်။ဒီအကွက်မှာနိုင်ငံရေးလှုပ်ရှားမှုတွေကိုဘဟုအစိုးရဥပဒေအရကောအမေရိကန်စစ်ဌာနချုပ်ပင်တဂွန်ရဲ့မူဝါဒအရကောတားမြစ်ထားပြီးတော့ထရန့်အဖွဲ့ဟာစစ်သင်းကြီးကဝန်ထမ်းတယောက်နဲ့လည်းစကားများခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့မှာတော့ဟဲရစ်ကဒီကိစ္စကို AIDS လူမှုကွန်ရက်မှာအခုလိုရေးခဲ့ပါတယ်။ကျွန်မရှင်းရှင်းပဲပြောမယ်သမ္မတဟောင်းကနိုင်ငံရေးစတန့်လုပ်ဖို့တံမိုးထားရမယ့်မြေနေရာကိုမယုံမသိလုပ်ခဲ့တာပါလို့ရေးပါတယ်။ Republican သမ္မတထရန့်ကတော့သူ့အရင်တုန်းကပြောထားတဲ့အတိုင်းပဲ2022ခုနှစ်ကအမေရိကန်တပ်တွေအာဖဂန်ကရုတ်သိမ်းတဲ့အချိန်မှာအကြမ်းဖက်တိုက်ခိုက်မှုကြောင့်ကြာဆုံးခဲ့ရတဲ့စစ်သားရဲ့မိသားစုဝင်တွေကဖိတ်တဲ့အတွက်သွားခဲ့တာလို့ပြောပါတယ
်ကျွန်တော်ကိုသူတို့ပြောတာကအံ့ဩစရာမရှိပါဘူးကျွန်တော်တောင်မစဉ်းစားမိပါဘူးသူတို့သားရဲ့အုပ်ဂူမှာဓာတ်ပုံအတူရနိုင်မလားလို့ကျွန်တော်ကိုမေးခဲ့တာပါကျွန်တော်ကလည်းရတာပေါ့လူတိများအောင်လုပ်တာမဟုတ်ပါဘူးလူတိများအောင်လည်းလုပ်စရာမလိုပါဘူးကျွန်တော်ကလူတိများပြီးသားပါ
ပြီးခဲ့တဲ့တနင်္ဂနွေနေ့ကလည်းထရန့်မဲဆိုတဲ့အဖွဲ့ကစစ်ပွဲအတွင်းတာဝန်ထမ်းဆောင်ရင်ကြာဆုံးခဲ့ရတဲ့မိသားစုဝင်ရှိတဲ့ရွှေကျယ်မိသားစုဝင်တချို့ကထောက်ခံတဲ့ဗီဒီယိုနဲ့ကြေညာချက်ကိုထုတ်ပြန်ပါတယ်။ထရန့်မဲဆိုတဲ့အဖွဲ့ရဲ့လုပ်ရက်ဟာစီးပောင်ကျော်သလားလို့ ABC ရုပ်သံ This Week အစီအစဉ်မှာ Republican အထက်လွှတ်တော်အမတ် Lindsey Graham ကိုမေးကြည့်ပါတယ်။
I'm all for looking at what happened.
ဖြစ်သွားခဲ့တာကိုတေချာလေ့လာမှာပါ။ဒါပေမဲ့လည်းစိတ်မကောင်းစရာကဘိုင်ဒန်အစိုးရရဲ့အသုံးပြမှုတွေကြောင့်ဒီမိသားစုဟာကြာဆုံးသွားတဲ့သူတို့ရဲ့မိသားစုဝင်တွေကိုအာလင်တန်စစ်သင်းကြီးမှာတွားတွေ့ရတာပါပဲ။အကြမ်းဖက်ဝါဒစွဲတွေတိုးလာတာဒါတွေနဲ့ပေါင်းပြီးနေဆက်စီယိုချိုးပြက်သွားတာတွေကြောင့်နောက်ထပ် 9/11 လို့အဖြစ်ပြက်မျိုးထပ်ဖြစ်ဖို့ရှိပါတယ်
။နေဆက်လုံခြုံဖို့အတွက်ကတော့ Harris ရဲ့အမြင်ကပိုပြီးထိရောက်မယ်လို့ ကိုလိုရာဒိုပြည်နယ်အုပ်ချုပ်ရေးမှူးဂျရက်စ်ပေါ်လစ်ကပြောပါရယ်ထရမ့်ရဲ့နေဆက်တိုင်းဆောက်တဲ့နီးလန်းနဲ့နှိုင်းရှင်ဖို့မေးတဲ့အခါမှာတော
့ဒေါ်နယ်ထရမ့်တင်ပြထားတဲ့နေဆက်တိုင်းအစီအစဉ်ကအကျိုးမရှိတဲ့ကိစ္စဖြစ်ပြီးခွန်တန်းပြည်သူတွေရဲ့ပတ်စံကိုဖျုံးပစ်တာပါပဲတခြားထိရောက်တဲ့အတားအဆီးမျိုးသုံးတာထက်နေဆက်တစ်ခုလုံးကိုတိုင်းဆောက်ပစ်မယ်လို့သူကပြောနေတာပါကမလာဟဲရစ်ပြောနေတာကနေဆက်လုံုံဖို့တခြားဖြစ်နိုင်တဲ့ကုန်ကြစရိတ်တက်တာပြီးအထီးအောင်ဆုံးနီလန်သုံးဖို့ပြောနေတာပါ
ဒနီလာနေအလုံသမားနေရုံးပိတ်ရံမှာတော့လူသမရာဟဲရစ်အနေနဲ့မီရှီဂန်နဲ့ပင်ဆယ်ဗေးနီးယားပြည်နယ်မှာမဲဆွယ်မှာပါအင်္ဂါနေ့မှာတော့မျိုးဆက်ပွားဆိုင်ရာလွတ်လပ်ခွင့်အတွက်တိုက်ပွဲဝင်ဖို့ခေါင်းစဉ်နဲ့ဖလော်ရီဒါပြည်နယ်ပန်ဘီချ်ကနေဘတ်စကားနဲ့မဲဆွယ်ခရီးသွားကြမှာပါထရမ့်နဲ့ဗန့်စ်မဲဆွယ်ရဲ့အခွဲကတော့အင်္ဂါနေ့မှာဂျော်ဂျီယာနဲ့အရီဇိုနာပြည်နယ်တွေမှာမဲဆွယ်ဖို့ရှိပါတယ်ခင်ဗျာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
တော်တာရှင်တို့ကြည့်ရှုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။ VOE ရဲ့ရေဒီယိုရုပ်သံထုတ်လွှင့်ချက်တွေကို website ဆမ်းမျက်နှာ bami.voenews.com မှာလည်းလာရောက်ကြည့်ရှုဖတ်ရှုနားဆင်နိုင်ကြသလိုပဲ VOE ရဲ့ Facebook နဲ့ YouTube ဆမ်းမျက်နှာတို့မှာလည်းလာရောက်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့ကဘာတလွားခီးသွားအစီအစဉ်ကိုတင်ပြပါတော့မယ်။အာရှတိုက်နဲ့ဥရောပတိုက်ပေါ်မှာတည်ရှိနေတဲ့အစ္စတန်ဘူမြို့တော်မှာလှပတဲ့ပင်လယ်ကမ်းခြေတွေအများကြီးရှိပါတယ်။မြို့ရဲ့မြောက်ဘက်မှာပင်လယ်နဲ့တောင်ဘက်မှာမာမာရာပင်လယ်နဲ့ထိစပ်နေတဲ့ပင်လယ်ကမ်းခြေတွေစီမဆုမြမွန်ကကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင
်။တူရကီနိုင်ငံအစ္စတန်ဘူမြို့တော်ဟာကမ္ဘာပေါ်မှာတိုက်ကြီးနှစ်ခုပေါ်မှာတည်ရှိနေတဲ့တခုတည်းသောမြို့ဖြစ်ပါတယ်။လူဦးရေ16တန်းလောက်နေထိုင်ပြီးတော့အမြဲစီကနေတဲ့မြို့ကြီးရဲ့အရှိပဲအာရှတိုက်အချမ်းနဲ့အနောက်ဘက်ဥရောပတိုက်အချမ်းကိုဘော့စဖရက်စ်ရေလက်ကြားနဲ့ပိုင်းခြားထားပါတယ်။မြောက်ဘက်မှာပင်လယ်နဲ့တောင်ဘက်မှာမာမာရာပင်လယ်တို့နဲ့ဝန်းရံထားတဲ့အစ္စတန်ဘူမြို့မှာပင်လယ်ကမ်းခြေတွေလည်းအများအများရှိပါတယ်။အစ္စတန်ဘူမှာတဲဖြူဖြူပင်လယ်ကမ်းခြေတွေရှိပေမဲ့ဥရောပကိုအပန်းဖြေခီးထွက်ကြသူတွေကြားအစ္စတန်ဘူကမ်းခြေတွေကိုတည်သူသိမများပါဘူး။ဒေသခံတွေကတော့ကမ္ဘာတိုက်ကြီးနှစ်ခုကြားကပင်လယ်ပြင်မှာရေကူးနိုင်တာကထူးခြားမှုဖြစ်တယ်လို့မှတ်ယူထားကြပါတယ်။
İstanbul'da tabii suya girmek de bir ayrıcalık bence.
İstanbul'ma yekunayın da akın yetkü ulu çın otim ade. Kaba taikji nkhu jaga penlete ma yeku yara dege gu tura ba. Yerega ne uyaba taipaku jilay, asha taipaku jilay ne da myo kaba tacha benya mama mishi ba wu.
မျိုးလေကနေနိုင်ဝက်မိနစ်40လောက်သွားရင်ရေးပြပြပင်လေကမ်းခြေတွေစီကိုရောက်တာမို့တချို့မျိုးကန်တွေကနေ့တိုင်းနှီးပါကမ်းခြေတွေသွားပြီးတော့အပန်းဖြေနေကြပါတယ
်2-2.5 gibi geliyoruz. Voleybol oynamaya başlıyoruz. Ara ara denize girip ferahlıyoruz.
Ne nay lauk ka yauk ba de. Volleyball ka za pi lo mo la ro. Pile ne ma yee sein ana yu ba de. Tin ni gung nei pi 7 nay lauk ma pyan ma ba.
Covid ka yoga jaw nai ga ja khyi twa mae a sa. Pi rin ma shi de ban phie niya re si ko data kan re po pi twa la ni ja da mho. Istanbul myo ga ban phie kan che re ma lu re po pi lo si ga ni ba de.ပင်လယ်နဲ့ထိစပ်နေတဲ့မြောက်ပိုင်းကကမ်းခြေတွေနဲ့မာမာရာပင်လယ်နဲ့ထိစပ်နေတဲ့တောင်ပိုင်းကကမ်းခြေတွေစုစုပေါင်းပင်လယ်ကမ်းခြေ80ကျော်ရှိတာမို့တိုက်တဲ့ကမ်းခြေသွားပြီးအပန်းဖြေနိုင်တာကမြို့ကန်တွေအတွက်အခွင့်အရေးတစ်ခုလိုဖြစ်နေတာပါ
သူတမီစီတပီအဝန်ဒူရမနာဂရဲအစ်စင်တစ်နေဂရဲ
ခြေကကြီးနေတာပဲဗျာရာသီဥတုတို့ရေစည်းတို့ကြောင့်တော့တစ်ခါတခါနင်းနေနောက်သွားတတ်ပေမဲ့အစ္စတန်ဘူးလိုမြို့ကြီးမှာခုလောက်ကြီးကြီးလင်းလင်းနဲ့ပင်လယ်ရှိနေတာပဲဆိုမှလည်း မနက်စင်နာရီလောက်ကစပြီးလူတွေရောက်လာတာခဏလေးအတွင်းမှာကိုကန်းချိန်မှာလူတွေပြည့်သွားတော့တာပဲဗျပင်လယ်ကတော့တိတ်ကိုလှပါတယ်
အာရှတိုက်ဖက်အချမ်းမှာရှိတဲ့ကမ်းခြေမှာမနေ့ဆော့ဆော့လာပြီးတော့ရေကူးအပန်းဖြေလေးရှိသူဖြစ်ပါတယ်။သူ့လိုပဲကမ်းခြေတွေမှာလာပြီးအပန်းဖြေသူတွေများနေလို့ပလက်ကလက်ထိုင်နေရရဖို့ဆော့ဆော့လာဥရတယ်လို့တချို့ကပြောပါတယ်
။ Ben bugün seneki yoğunluk kadar hiç görmedim. Yani insanlar neredeyse şey
ဒီလောက်လူတွေများတာအရင်ကတခါမှမကြုံဘူးပါဘူး။ပလက်ကလက်ထိုင်တွေတော့ငှားလို့မရပါဘူး။စီးပွားရေးပြဿနာတွေကြားမှာလူတွေကငွေကြေးချက်တဲလာတော့အပန်းဖြေခီးလည်းမသွားနိုင်ကြဘူးလေ။မိသားစု၄ယောက်နဲ့တပတ်စာခီးသွားတာအကုန်ခံမဲ့အစားတစ်လလုံးကမ်းခြေကိုလာပြီးတော့ရေကူးလိုက်လမ်းလျှောက်ပန်းဖြေလိုက်စားလိုက်တောက်လိုက်နဲ့အနားယူနိုင်တယ်လေ။
တရကီနိုင်ငံမှာနိုဗင်ဘာကနေမတ်လအထိ၄လလောက်ကအေဂျင့်တဲ့လတွေဖြစ်ပေမဲ့ခြံတဲ့လတွေကရာသီဥတုကောင်းမွန်ပါတယ်။မတ်ကနေနိုဗင်ဘာအထိပြင်းပြအပူချိန်တွေကအနည်းဆုံး60ဒီဂရီဖာရင်ဟိုက်ကနေအမြင့်ဆုံး80ဒီဂရီဖာရင်ဟိုက်ဝန်းကျင်ရှိတာမို့ကမ်းခြေမှာအပန်းဖြေနိုင်တဲ့လတွေကတစ်နှစ်မှမနည်းလာပါဘူး။တရကီနိုင်ငံဟာအများစုအစ္စလမ်ဘာသာအဓိကကိုးကွယ်တဲ့နိုင်ငံဖြစ်ပေမဲ့တခြားမွတ်စလင်နိုင်ငံတွေထက်ကိုလူမှုအတိုင်းဝိုင်းချမှာပို့ပြီးတော့လွတ်လပ်ပွင့်လင်းမှုရှိပါတယ်။ဒါကြောင့်ကမ်းခြေတွေမှာဖုံဖုံဖိဖိဝစ်ဆင်ကြသူတွေရှိသလိုဥရောပမှာလိုဘီကနီရေကူးဝစ်ဆုံဝစ်ဆင်သူတွေလည်းတွေ့ရနိုင်ပါတယ်။ဘီဇန်တိန်းအင်ပါယာနဲ့အော်တိုမန်အင်ပါယာလက်ထက်တွေမှာတွေကမြို့တော်ဖြစ်ခဲ့တဲ့အစ္စတန်ဘူမြို့မှာလေးလာစရာယဉ်ကျေးမှုအမှုပညာနဲ့ဘိသုကလက်ရာတွေအများအပြားရှိပါတယ်။အစ္စတန်ဘူမြို့ကိုပင်လယ်ကမ်းခြေတွေထက်ယူနက်စကိုရဲ့အမွေအနှစ်အဖြစ်ထိန်းသိမ်းရမယ်လို့သတ်မှတ်ထားတဲ့အစအဦးတွေကြောင့်လာလေတဲ့ကမ္ဘာလှည့်ခီးတဲ့တွေကပိုများပါတယ်။အာရှတိုက်နဲ့ဥရောပတိုက်တိုက်ချင်းတစ်ခုပေါ်မှာတည်ရှိတဲ့မြို့မှာအခုလိုလှပတဲ့ပင်လယ်ကမ်းခြေတွေရှိတာကိုလူတွေအရင်ကထက်တော့ပိုပြီးတော့သတိထားမိလာကြပြီလို့ဒေသခံတွေကပြောပါတယ်။
Gelmez. İstanbul'da deniz olduğu gelmiyor. Genelde onların Bodrum, Çeşme ya da herhangi bir
Pele Kanji ri chang pyo yin İstanbul go lure ga chechin pye ma myin ja ba bu. AGM Pele bak ga Bodrum do Çeşme do go be twei mi ja ba de. İstanbul ma nei de du ri hma be ti ja da ba. Da mae lun ga de 9 ni jaw law ga sa bi di bak ga Pele de ma ywet lwe khyi thwet phu naingan ja da ri la ni ja ba de.
ကမ္ဘာဥဒုယာတီပြောင်းလဲဖောက်ပြန်တဲ့ကြရဲ့ကြောင့်အစ္စတန်ဘူမြို့အပါအဝင်ကမ္ဘာမြို့တွေမှာအပူချိန်ပိုပြီးပူနွေးလာတဲ့အတွက်ပင်လယ်ကမ်းခြေသွားသူတွေပိုများလာပါတယ်။ဒါကြောင့်ကမ်းခြေလာသူတွေအတွက်ပလက်ကလထိုင်တွေနေကထီးကြီးတွေကိုအစ္စတန်ဘူမြို့တော်တာဝန်ရှိသူတွေကကမ်းခြေမှာပိုပြီးတော့ထားပေးနေပါတယ်။ဥရောပတိုက်နဲ့အာရှတိုက်နှစ်ခုပေါ်မှာထူးထူးခြားခြားတည်ရှိတဲ့အစ္စတန်ဘူမြို့ကပင်လယ်ကမ်းခြေတွေမှာတော့အခုထက်ပိုပြီးလူတွေများလာဖို့သာမြင်တယ်လို့မြို့ကန်တွေကပြောကြပါတယ်ရှင်။ကျမစဉ်းမြန်ပါမှာ
ပြည့်ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအချံပြုတ်လို့တယ်ဝေဖန်လို့တယ်ဆိုရင်တော့ကျမပြည့်ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VO ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ကာဇာက17လကြာစစ်ပွဲအဆုံးသတ်ဖို့အတွက်အစ္စရေးနဲ့ဟာမတ်စ်ကြားသဘောတူညီချက်တည်းရရှိအောင်အီဂျစ်ကာတာနိုင်ငံတို့နဲ့အပြည့်အဝအစိုးပြုချက်တည်းရေးဆွဲနေတယ်လို့အမေရိကန်သမ္မတအင်ဖြူရောကပြောပါတယ်။အမေရိကန်တရားအပအဝင်တရားခံ6ဦးတို့ဟာမတ်စ်ကတပ်ဖြတ်လိုက်တာဟာဆွေးနွေးပွဲမှာသဘောတူညီချက်အရင်စလိုရဖို့အရေးကြီးတာကိုပြတ်သားနေတယ်လို့အမေရိကန်မျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ခါဘီကပြောပါတယ်။Ukraine မြို့ပေါ်တာဘာကိုရုရှားကအင်္ဂါနေ့မှာဒုံးကျည်နယ်ဖြစ်တဲ့အတွက်လူအနည်းဆုံး52ဦးသေဆုံးခဲ့ရပြီးရာနဲ့ချီတန်းရရပါတယ်။ဒါဟာနဲ့နှစ်ခွဲအတွင်းမှာအသေးအပြောက်အများဆုံးတိုက်ခိုက်မှုတွေတဲကတခုလည်းဖြစ်ပါတယ်။စီးရေးဆန်ရဆက်သွယ်ရေးတင်းနှံကြောင့်အဆောက်အုံလည်းတစိမ့်တစ်ပိုင်းပျက်စီးသွားတယ်လို့ Ukraine သမ္မတဗိုလိုဒီမာဇလင်စကီကပြောပါတယ်ရှင်။ရိုဟင်ဂျာဒုက္ခသည်အရေးကိစ္စကိုဆွေးနွေးဖြေရှာဖို့ရခိုင်ဒေသနယ်မြေတွေကိုထိန်းချုပ်ထားတဲ့အာရခတပ်တော် AA နဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်လို့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနအကြီးအကဲကပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်နေတဲ့လက်နက်ကိုင်ပဋိပက္ခကနေထွက်ပြေးလာတဲ့ရိုဟင်ဂျာ8000ဝန်းကျင်ဟာမကြာခင်ကဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုဝင်လာတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနအကြီးအကဲကအင်ကာနီမှာပြောဆိုထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမိနစ်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကဂလန်ခန့်ပဲဖြစ်ပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုအပိနာဆင်တဲ့အတွက်လဲကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမ Thank you type ပါ